Welcome to the Voice of America in Burmese.
Mingla nya ja ma shin. VOA American တန်ရဲ့2019ခုနှစ်ဩဂုတ်လ21ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများတစ်စင်အောင်ပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်။
ကျွန်တော်အောင်လင်းပါဒီညနေ့ဆက်မဲ့သတင်းတွေမှာတော့ဒိမတ်နိုင်ငံပိုင် Greenland ချင်းကို American ပြည်သူကဝယ်လို့တဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးမှာမဟုတ်တဲ့အတွက်တွေးဆောင်မဲ့အစီအစဉ်ကို American သမ္မတထွန်းနဲ့ Trump ကဖြစ်လိုက်တဲ့ပုံမှာတော့စိတ်မကောင်းတဲ့အကြောင်းဒိမတ်ဝန်ကြီးချုပ်ကပြောလိုက်ပါတယ်။ Bangladesh ရှောက် Rohingya ဒုက္ခသည်တွေစိတ်ချလက်ချပြန်နိုင်မဲ့အချိန်ထိနေရပြန်ပို့ရေးအစီအစဉ်တွေကိုစိုင်းထားဖို့လူခွင့်ရေးလူရှာမှုဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်။ဆက်လက်ထိတိုင်းအောင်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့နန်းလောင်နဲ့အတူကြီးညာပြီးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းလှော်တွေမှာတော့အစိုးရစစ်တပ်ဘက်ကထိုးစစ်တွေအပေါ်မှာမြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကဘယ်လိုသဘောထားရှိပါသလဲ
။တပွဲကလည်းကျွန်တော်လည်းမဖြစ်ချင်ပါဘူး။ဒီထိုးစစ်တွေများလို့တွေကြောက်ပဲတပွဲကပြန်ပြီးဟာပြင်ထန်တာဘောနော်။ထိုးစစ်တွေရှောင်းမှဒီ
မြန်မာတရုတ်နယ်စပ်ရွှေလီမြို့ဆက်ဆံရေးရုံတာဝန်ခံဦးကြီးနောင်က VOE ကိုပြောတာပါ။ဒီအကြောင်းနဲ့တူမြောက်ကိုရီးယားနျူကလ িয়ার အရေးအတွက်မြောက်ကိုရီးယားနဲ့ဆွေးနွေးဖို့အမေရိကန်ဘက်ကအဆင်သင့်ရှိနေတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်တိုင်းပြည်အကြီးအကဲနေရာတွေမှာအာဏာယူခဲ့တာနှစ်20ရှိလာပြီးတဲ့နောက်ရုရှားအခြေအနေဒီလိုစိတ်ဝင်စားစရာသတင်းလွှာတွေကိုလည်းနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင
်။ဒိမတ်နိုင်ငံပိုင် Greenland ချင်းကိုအမေရိကန်ပြည်အောင်စုကဝယ်ယူလိုတဲ့ကိစ္စနဲ့ပတ်သက်လို့ဒိမတ်နိုင်ငံကပယ်ချလိုက်ပြီးတဲ့နောက်တွဲဆောင်မဲ့အစီအစဉ်ကိုအမေရိကန်သမ္မတကဖျက်လိုက်တဲ့အပေါ်စိတ်မကောင်းတဲ့ကြောင်းဒိမတ်ဝန်ကြီးချုပ်ကဒီကနေ့ပဲပြောလိုက်ပါတယ်။ခီးစဉ်တွေလည်းကြိုတင်ပြင်ဆင်ထားပြီးဖြစ်တဲ့ကြောင်းလည်းဝန်ကြီးချုပ်ကကိုပင်ဟေဂင်မြို့မှာဒီကနေ့ပဲတင်းတောက်တွေကိုပြောလိုက်တာပါ။ဝန်ကြီးချုပ်မင်းဖရဆန်ရဲ့မှတ်ချက်ကြောင့်ရှေ့လာမဲ့သတင်းနှစ်ပတ်မှာတွဲဆောင်မဲ့အစီအစဉ်ကိုရွှေ့လိုက်တဲ့အကြောင်းကိုတော့သမ္မတထွန်းက Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ခီးစဉ်ဖျက်လိုက်တဲ့အတွက်နိုင်ငံစုံအကုန်ချက်နဲ့လိုအားတွေအလားအသမဖြစ်တော့မှအတွက်ကျေးဇူးတင်တဲ့ကြောင်းလည်းသမ္မတထွန်းကပြောခဲ့ပါတယ်။ဂရင်းလန်ချင်းကိုဝယ်ယူမဲ့စစ်ကူကတော့မချန်သေးငါပဲသမ္မတထရန့်ကပြောဆိုခဲ့တာပါဂရင်းလန်ချင်းကိုဒိမတ်နိုင်ငံကပိုင်မြင်မလဲဒိမတ်နိုင်ငံကအမေရိကန်ရဲ့မဟာမိတ်ကောင်းနိုင်ငံတကာနိုင်ငံဖြစ်တဲ့အကြောင်းတင်းဝင်နေနေတုန်းကပဲသမ္မတထရန့်ကပြောခဲ့ပါတယ်ဒိမတ်နဲ့ဂရင်းလန်ချင်းအာဏာပိုင်တွေကတော့ရောင်းမှာမဟုတ်တဲ့အကြောင်းချစ်ချင်းလိုလိုပဲတုံ့ပြန်ပြောဆိုခဲ့ကြတာပါအမေရိကန်ဟာဒိမတ်နိုင်ငံရဲ့အရင်းအနှီးဆုံးမဟာမိတ်နိုင်ငံဖြစ်ပေမဲ့တိုက်ပြည်နယ်လူမျိုးတွေကိုဝယ်ယူတဲ့ခေတ်ကုန်ပြီလို့လည်းဒိမတ်ဝန်ကြီးချုပ်ကပြောဆိုခဲ့တာပါသမ္မတထရန့်ကိုနိုင်ငံတော်ခီးစဉ်ဖြစ်စက်တင်ဘာလဇန်မှာအလဲပတ်လာဖို့ဒိမတ်နိုင်ငံကဖိတ်ကြားထားတာဖြစ်ပြီးခီးစဉ်ကိုဖြစ်လိုက်တဲ့အကြောင်းကိုတော့မနေ့ကပဲအင်ဗီရောပြောခွင့်ရတာအတည်ပြုရတာဖြစ်ပါတယ
်လိမ့်မိုင်းဆိုင်ရာမတော်မတရားလုပ်မှုနဲ့ကက်သလစ်ကမ်းကျုပ်ဆရာတော် George Bell မှာအဖြစ်ရှိကြောင်းတရားရုံးဆုံးဖြတ်ခြင်းနဲ့ပတ်သက်ပြီးတော့တင်သွင်းထားတဲ့အယူခံကိုဩစတြေးလျနိုင်ငံအယူခံတရားရုံးကလည်းပယ်ချလိုက်ပါတယ်ကက်သလစ်ကျောင်းတော်ကတာဝန်ရှိသူတွေထံမှာတော့ဆရာတော် Bell ဟာအရွယ်မရောက်သေးတဲ့ကလေးတွေကိုလိမ့်မိုင်းဆိုင်ရာမတော်မတရားလုပ်မှုနဲ့ပြစ်မှုထင်ရှားတဲ့အဆင်အမြင်ဆုံးပုဂ္ဂိုလ်တူလည်းဖြစ်ပါတယ်လိမ့်မိုင်းဆိုင်ရာအနိုင်ကျင့်ခံရတဲ့သူတွေသူတို့နဲ့ပတ်သက်သူတွေကတရားရုံးအပြင်ဘက်မှာအောင်းပွဲခံခဲ့ကြပါတယ်ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီး Francis ရဲ့ဗဏ္ဍာရေးဆိုင်ရာအကြံပေးအရာရှိချုပ်ဟောင်းဖြစ်တဲ့ဆရာတော် Bell ဟာဓမ္မသေးတီဆိုတဲ့အဖွဲ့ကအသက်73နှစ်အရွယ်အမျိုးသားလေးကိုလွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကလိမ့်မိုင်းဆိုင်ရာမတော်မတရားလုပ်မှုနဲ့အဖြစ်ရှိကြောင်းဂျူလီအဖွဲ့ကဒီဇင်ဘာလမှာတင်ပြတင်ညွှန်တဲ့ဆုံးဖြတ်ခဲ့တာပါအဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဆရာတော် Bell ရဲ့အယူခံကိုဩစတြေးလျနိုင်ငံ Victoria ပြည်နယ်အယူခံတရားရုံးမှာရှိတဲ့တရားသူကြီး3ဦးထက်ကနေဦးကပယ်ချလိုက်တာပါဆရာတော် Bell ရဲ့ရှင်းလင်းတာကတော့နောက်ဆုံးဆုံးဖြတ်ချက်အတည်ဖြစ်မဲ့ဩစတြေးလျအထက်တရားရုံးအထိအယူခံကိုဆက်ပြီးတင်ညွှန်တော့ဖို့စဉ်းစားမယ်လို့ပြောပါတယ်
အမေရိကန်နဲ့တောင်ကိုရီးယားတို့ကြားနောက်ဆုံးချင်းစီးရီးလေးချင်းမှုတွေအဆုံးသတ်ခဲ့ပြီးမြောက်ကိုရီးယားဆိုင်ရာအမေရိကန်ထုတ်တန်တမန်ဟာလည်းတောင်ကိုရီးယားမှာရောက်နေပါတယ်။တောင်ချာခီးစဉ်ဖြစ်တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကိုမနေ့ကရောက်လာတဲ့အမေရိကန်ထုတ်တန်တမန်စတီဖန်ဘီဂန်ကတော့မြောက်ကိုရီးယားဘက်ကတခုခုတုံ့ပြန်လာခြင်းမှာဆက်သွယ်ဖို့အသိရှိနေတဲ့အကြောင်းပြောဆိုထားတာပါ။နိုင်ငံပူးတွဲစီးရီးလေးချင်းမှုတွေအဆုံးသတ်ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲအမေရိကန်ထုတ်တန်တမန်တောင်ကိုရီးယားစစ်မြေရာရှိနေလဲတွေ့ဆုံခဲ့ပါတယ်။စီးရီးလေးချင်းမှုတွေအဆုံးသတ်ပြီးနောက်ဆွေးနွေးမှုတွေပြန်ဆဖို့မြောက်ကိုရီးယားဘက်ကအရေးအယံပြန်အစောပိုင်းမှာအရေးအယံပြတ်ထားခဲ့ပေမဲ့တောင်ကိုရီးယားနဲ့ပဲဖြစ်ဖြစ်အမေရိကန်နဲ့ပဲဖြစ်ဖြစ်ဆွေးနွေးဖို့အသိရှိတဲ့လက္ခဏာမျိုးတော့မတွေ့ရသေးပါဘူး။မြောက်ကိုရီးယားနိုင်ငံပိုင်ရိုဒွန်ဆင်မွန်တင်ဆက်မှာတော့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီးရီးလေးချင်းမှုတွေဟာ မလုတ်တဲ့လူရဲ့ဖြစ်တဲ့အကြောင်းနဲ့အမေရိကန်ဟာရန်လိုတဲ့မူဝါဒတွေကိုမပြောင်းလဲသေးဘူးဆိုပြီးတော့လည်းဖော်ပြခဲ့ပါတယ်။စီးရီးလိချင်းတဲ့လူရဲ့တရားမြောက်ကိုရီးယားနဲ့အမေရိကန်ကြားဆက်ဆံရေးတိုးတက်မှုတွေမှာအဟန့်တားတွေဖြစ်စေသလိုဆော့ခဲပီဖြစ်တဲ့အရေးကြီးတဲ့ကိစ္စတွေကိုလည်းပြန်လည်သုံးသပ်စရာဖြစ်ရတဲ့အကြောင်းလည်းသတင်းစာမှာရေးသားဖော်ပြခဲ့တာပါ
။ဟောင်ကောင်ဆိုင်ရာပရတင်ကောင်ဆယ်ဝန်ဝင်ရုံးမှအလုပ်လုပ်နေတဲ့တရုတ်နိုင်ငံသားဝန်ထမ်းအုပ်ကိုတရုတ်နိုင်ငံနဲ့ဆက်ရှန်ဇန်မြို့မှာဥပဒေချုပ်ဖောက်မှုနဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းတရုတ်နိုင်ငံခြားရေးဌာနကဒီကနေ့ပြောပါရတယ်။ဒီလို့ရကြောင့်တိတ်အဆင်ပြေမပြေတိတ်အဆင်မပြေလာတဲ့တရုတ်နဲ့ပရတင်ကြားဆက်ဆံရေးကိုပိုးပြီးတော့ဆိုးဝါးလာစေနိုင်မှာရှိပါတယ်။ဆန်မွန်ချောင်းဆိုတဲ့ပရတင်တန်ယုံဝန်ထမ်းဟာဟောင်ကောင်နဲ့တရုတ်ပြည်မကြီးအဆက်မရှိတဲ့ရှန်ဇန်မြို့ကိုသွားခဲ့ပြီးနောက်တနေ့ဩဂုတ်လ9ရက်နေ့မှာဟောင်ကောင်ကိုပြန်ရောက်မလာဘူးလို့ဟောင်ကောင်သတင်း website တစ်ခုဖြစ်တဲ့ HK01 မှာအစောပိုင်းကဖော်ပြထားပါတယ်။သူ့ရဲ့မိသားစုတွေကလည်းချန်ဟာစစ်ပွဲရေးကိစ္စတစ်ခုနဲ့ဩဂုတ်လ10ရက်နေ့မနေ့ကရှန်ဇန်ကိုခီးထွက်သွားခဲ့ပြီးတဲ့နောက်ပျောက်နေတယ်ဆိုတာကို Facebook စာမျက်နှာပေါ်ကနေအတည်ပြုခဲ့တာပါ။တရုတ်နိုင်ငံခြားရေးဌာနကတော့ဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာချန်ကိုအများပြည်သူလုံခြုံရေးဆိုင်ရာစီမင်းစည်းကမ်းတွေကိုချုပ်ဖောက်မှုနဲ့ရှန်ဇန်ရဲတပ်ဖွဲ့က15ရက်ကြာဖမ်းဆီးထိန်းသိမ်းထားကြောင်းပြောပါတယ်။ဒါပေမဲ့အသေးစိတ်ကတော့မပြောပါဘူး။ချန်ဟာ UK နိုင်ငံသားမဟုတ်သလိုတရုတ်နိုင်ငံသားတယောက်ဖြစ်တဲ့အတွက်အခုကိစ္စဟာတည်တွင်းရေးကိစ္စသားဖြစ်တယ်လို့လည်းနိုင်ငံခြားရေးဌာနပြောခွင့်ရဂန်ချောင်းကပြောသွားပါတယ်။ဗြိတိန်အစိုးရကတော့တည်ချင်းကဗြိတိန်ကိုလိုနီဖြစ်ခဲ့တဲ့ဟောင်ကောင်ကျွန်းကသူတို့ဝန်ထမ်းတအူဖမ်းဆီးထိန်းသိမ်းခံရတဲ့အပေါ်မှာအထူးစိုးရိမ်ကြောင်းပြောဆိုထားပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ9.25 kHz 11965 9.32 kHz 9390ည9.51 kHz 5885တို့ချင်းစနေတနင်္ဂနွေမှာ9.19 kHz 1505မှာပြောထုတ်လည်ပေးနေပါရှင
်ဒီအမေရိကန်ဆန်မြန်မာဘာအစီအစဉ်ရဲ့ပို့ထူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေအတွက် BNL ကင်းကင်းကွန်ဒက်ကရှိရှိကိုယ်တော်ဆန္ဒအတိုင်းပြန်နိုင်တဲ့အချိန်ထိနေရပြန်ပူရေးအစီအစဉ်တွေဆိုင်ထားဖို့လူ့ကွန်ရေးလှုပ်ရှားမှုဖွဲ့ကတောင်းဆိုလိုက်ပါတယ်။ပထမတစ်ချိန်နေရပြန်ပူရေးအစီအစဉ်မောင်မြင်ဖြစ်ပြီးတဲ့နောက်တပ်မှန်ကြိုးပမ်းတဲ့အနေနဲ့မနေ့ကကစလို့ဒုက္ခသည်တွေချို့ကိုနေရပြန်ပူဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားစီစဉ်နေကြောင်းသတင်းတွေထွက်ပေါ်လာပြီးတဲ့နောက်လူ့ကွန်ရေးဖွဲ့ရဲ့တုံ့ပြန်တဲ့နေထွက်ပေါ်လာတာပါ။ဘင်္ဂလားဒေ့ရှ်တောင်ရှိသူတွေကတင်ပြထားတဲ့ဒုက္ခသည်2000တွေကပထမတော့ဖြစ်3000ကျော်ကိုလက်ခံမှုရည်ရွယ်ထားပြီးဒုက္ခသည်ရဲ့သဘောထားသိနိုင်မှုလဲဒုက္ခသည်မျက်စိရကုလသမဂ္ဂမဟာမင်းကြီးရော UNHCR နဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေမနေ့ကပဲမင်းမြန်းစုစည်းမှုတွေစတင်ခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကိုရိုဟင်ဂျာဒုက္ခသည်တွေစစ်ချလက်ချပြန်နိုင်မဲ့အခြေအနေမရှိသေးသလိုစိတ်တကြဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေကိုလည်းဖြစ်ရှင်းတာမရှိသေးတဲ့အကြောင်းလူ့ကွန်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့တာဝန်ရှိရည်ရဒါရိုက်တာကကြေညာချက်ထဲမှာပြောဆိုခဲ့တာပါ။လာလူ45 rights အဖွဲ့ရဲ့အမှုဆောင်ရာရှိချုပ်မတ်သူးစမစ်ကလည်းအခုချိန်မှာဒုက္ခသည်တွေပြန်ပို့လာအန်ဒီရဲ့ကြီးမားပြီးအစဉ်ချင်းမဲ့ရရောက်တဲ့အကြောင်းပြောဆိုထားပါတယ်။မြန်မာဆွေကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်စစ်ဆေးလက်ခံမှုကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံနေနဲ့တရားစီနားလည်မှုစာချုပ်လောက်လက်မှတ်ရေးထိုးထားတယ်လို့ပြန်လည်လက်ခံမှုအသိရှိကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်။
ငွေကြေးပြဿနာတွေနဲ့ကြုံနေရတဲ့အီရန်နိုင်ငံရဲ့လက်ရှိသုံးဆွဲနေတဲ့ငွေကြေးစနစ်မှာတက်မှတ်ထားတဲ့ကိန်းဂဏန်းတွေထက်ကတုံညလေးလုံးကိုဖြုတ်ပြစ်မဲ့ဥပဒေမူကြမ်းတရက်ကိုသမ္မတဟာဆန်ရိုဟာနီကလွှတ်တော်ကိုတင်သွင်းလိုက်ပါတယ်။လွှတ်တော်မှာအရေးပေါ်စဉ်းစားဆုံးဖြတ်နိုင်ဖို့သမ္မတကတင်သွင်းခဲ့တာဖြစ်ကြောင်းလည်းအစိုးရအဘော်သတင်းဌာနတွေကဖော်ပြခဲ့ကြတာပါ။ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်နိုင်ငံတို့ကြားချုပ်ဆိုထားတဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ပြီးအရေးယူတန်းခတ်မှုတွေပြန်လည်ချမှတ်ခဲ့တဲ့2018ခုနှစ်ကစလို့အီရန်နိုင်ငံမှာသုံးဆွဲနေတဲ့ real ငွေကြေးတန်ဖိုးတိတိတသားကျဆင်းခဲ့တာပါအမေရိကန်ရဲ့လိုအပ်ကြောင်းဒေါ်လာတန်ပေါင်း1000ကျပ်တန်ဖိုးရှိတဲ့စီးပွားရေးသဘောတူညီချက်တွေအီရန်ကပြည်ပကိုရေနှစိမ့်တင်ပို့မှုတွေလည်းရပ်ဆိုင်သွားခဲ့ပါတယ်ဒီကနေ့ငွေစည်းကွက်မှာတော့အမေရိကန်တစ်ဒေါ်လာကိုအီရန်နိုင်ငံသုံး real ငွေကြေး13,6500စီးပောက်ခဲ့တာပါအီရန်ရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ရရှိခဲ့တဲ့2015ခုနှစ်မှာတော့တစ်ဒေါ်လာကို32,000လာရှိခဲ့တာဖြစ်ပါတယ်
စပိန်နိုင်ငံကပရာဟိတကစေးတင်မောကိုအီတလီဟာနာဝယ်နဲ့ဖမ်းဆီးလိုက်တဲ့အတွက်ရက်20လောက်ပြင်လဲနေခဲ့ကြရတဲ့ရွှေပြောင်းဝင်ရောက်သူ80လောက်ဟာအခုနောက်ဆုံးကုန်းပေါ်ရောက်လာကြပါတယ်။အီတလီနိုင်ငံမှာလမ်ပီဒူဆာကျွန်းကိုရောက်လာတဲ့ Open Arms တင်မောပေါ်ကရွှေပြောင်းနေထိုင်ရသူတွေထဲမှာတော့ဒီရင်းဒီရင်နဲ့ပတ်တိစိထားသူတွေလည်းအများအပြားပါဝင်ကြပါတယ်။လူမှုကြီးကြရေးမူဝါဒနဲ့ပတ်သက်လို့သဘောထားတင်မာသူအီတလီပြည်ရေးဝန်ကြီးမတ်တီယိုဆာဗီနီကစက်ကခွင့်မပေးတဲ့အတွက်လမ်ပီဒူဆာကျွန်းနဲ့မင်းမွေးမှာကစေးတင်မော19ရက်ကြာကြောက်ချဆောက်ဆိုင်နေကြရတာပါတင်မောမှာချက်ချက်တည်းနဲ့ခက်ခဲတဲ့အခြေအနေတွေကြောင့် တတ်သိခြင်းနဲ့စိတ်တည်းစိတ်ပြက်လက်ပြက်ဖြစ်နေသူတွေလည်းပါဝင်တယ်လို့ဆိုရဲရှုပြောင်းနေထိုင်သူတွေကတချို့ကတော့ကုန်းပေါ်ကိုရောက်ဖို့ပြည်နယ်ဟိုခုန်ချတဲ့အထိလည်းဖြစ်ခဲ့ပါတယ်ရှုပြောင်းနေထိုင်သူတွေကိုကယ်ဆယ်ခဲ့တဲ့တင်မောက်ကတော့ Open Arms လက်ခံကျူဆိုပါတယ်လို့ထိပ်ပြရတဲ့ပရဟိတအဖွဲ့ကငားရမ်းခဲ့တာပါ Open Arms အဖွဲ့ကတော့တင်မောက်ကုန်းဘက်ပေါ်မှာလူတွေတန်းစီအိတ်ခဲ့ရတယ်လို့အင်းသားနှလုံးကိုဝေမျှအတုံးပြုခဲ့ရတဲ့အကြောင်းလည်းပြောဆိုကြပါတယ်တင်မောက်နဲ့တင်မောက်ဘော်ကခြေနေတွေကိုရတဲ့ဖွင့်နဲ့ဆရာဝန်တွေစစ်ဆေးခဲ့ကြပြီးနောက်မှာပဲအီတလီဆိုရရှိနေတူကတင်မောကိုအီတလီအာဏာပိုင်တွေနဲ့လွှဲပြောင်းယူဖို့အမိန့်ချခဲ့တာပါတင်မောကိုကန့်ကွက်ခွင့်ညှင်းဆန်ခဲ့တဲ့ပြည်ထောင်ဝင်ကြီးကိုတော့ပြန်ပေးဆွဲမှုနဲ့တရားဆွဆုခံရနိုင်တယ်လို့လည်းအီတလီသတင်းဌာန ANS ကဖော်ပြခဲ့ပါတယ
်ဆူဒန်နိုင်ငံအထူးထူးရွေးကောက်ပွဲကျင်းပချိန်ထိစစ်ဖက်အရက်ဖက်ပူးတွဲအုပ်ချုပ်မဲ့ကောင်စီအကြီးအကဲအဖြစ်ဆူဒန်ထိပ်တန်းစစ်ဘော်ချုပ်ကကြံတစ်စာချိန်ဆိုပါတယ်ကောင်စီအဖွဲ့ဝင်၁၂ဦးတို့နဲ့အတူဘော်ချုပ်အဗ်ဒယ်ဖာတာအယ်ဘူဟန်ကဘူဟူနေကကြံတစ်စာချိန်ဆိုခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနဆူနာကဖော်ပြပါတယ်ဝန်ကြီးချုပ်အဖြစ်ရွေးချယ်ခံရတဲ့အဗ်ဒူလာဟမ်ဒော့ကလည်းဒီကနေ့နောက်မိုင်မှာကြံတစ်စာချိန်ဆိုမယ်လို့မြန်မာရပါတယ်ဆူဒန်နိုင်ငံမှာနေပေါင်း30ကျော်အုပ်ချုပ်လာတဲ့တမနာအိုမာအယ်ဘာရှာအပေါ်ဆန့်ကျင်ဆန္ဒပြပွဲတွေလာနေချီပေါ်ပေါက်ခဲ့ပြီးတဲ့နောက်ဧပြီလမှာတော့ဘော်ချုပ်ဘူရန်ဦးဆောင်တဲ့စစ်ကောင်စီကတမနာအိုမာကိုဖျောက်ချပြီးတော့အုပ်ချုပ်လာခဲ့တာပါအယတာဦးဆောင်တဲ့အစိုးရတရားဖွဲ့စည်းရေးတောင်းဆိုကြတဲ့ဆန္ဒပြကောင်ဆောင်တဲ့စစ်ကောင်ဆောင်တို့ကြားပူရဲအုပ်ချုပ်ဖို့သဘောတူညီချက်အရအခုလိုပူရဲကောင်စီတရက်ကိုဖွဲ့စည်းလိုက်တာလည်းဖြစ်ပါတယ်တာကွယ်ရေးဝန်ကြီးဌာနအပြင်ဖက်မှာကျွန်းလာဆာမင်းကဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ကတိုက်ခိုက်ခဲ့တဲ့အတွက်ဒါဇင်နဲ့ချီတဲ့လူတွေတိတ်ဆုံးခဲ့ရတယ်လို့ဒီဖြစ်ရကြောင့်စစ်ဘက်နဲ့အရက်ဖက်ကြားသဘောတူညီမှုရဖို့ဆူဒန်စစ်တပ်ကိုနိုင်ငံတကာကဖိအားတွေတိုးပေးလာခဲ့တာလည်းဖြစ်ပါတယ
်ဘုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်မြန်မာနေဆက်တရုတ်နိုင်ငံရှီလီမြို့နယ်ဆက်တခြားမှာဒီကနေ့မြန်မာအချိန်9နာရီခွဲလောက်မှာတရုတ်စစ်တပ်ရဲ့စီးရီးလေ့ကျင့်တာတွေရှိခဲ့ပါတယ်ဒီမတိုင်ခင်ရပိုင်းတွင်းကလည်းမြပိုင်းမဟာမိတ်တွေဖြစ်တဲ့ TNL AA နဲ့ MNDAA သုံးဘွဲ့ကိုတရုတ်အစိုးရကယူနန်ပြည်နယ်ကုမင်းမြို့မှာမနေ့ကတနာရီခွဲကြာခေါ်ယူတွေ့ဆုံနေလို့သိရပါတယ်ဆွေးနွေးတဲ့အချက်တွေထဲမှာတရုတ်နယ်စပ်မှာစစ်မဖြစ်အောင်ကာကွယ်ဖို့ဆိုတဲ့အချက်လည်းပါပါတယ်ဒါနဲ့ပတ်သက်ပြီးတော့လက်ရှိပြည်တွင်းမှာဖြစ်နေတဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲ့နဲ့တပ်မတော်ကြားတိုက်ပွဲတွေမှာတရုတ်အစိုးရကသူ့အကျိုးစီးပွားအတွက်စိုးရိမ်မကင်းဖြစ်နေမလားဆိုတာပြည်တွင်းမှာသုံးသပ်နေတာလည်းရှိပါတယ်ဒီနေ့ဆက်ချင်းတွေကိုနိုင်ငံရေးပါတီနဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကဆက်သွယ်မေးမြန်းထားပါရင်ရှင်
။တမတော်နဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲ့အပြန်အလှန်တိုက်ခိုက်မှုတွေပြင်းထန်လာတဲ့အချိန်မှာတရုတ်ဆိုရတောင်ရှိသူတွေကမြောက်ပိုင်းမဟာမိတ်သုံးဘွဲ့ဖြစ်တဲ့ TNL AA နဲ့ MNDAA သုံးဘွဲ့ကိုယူနန်ပြည်နယ်မှာမနေ့ကဩဂုတ်လ20ရက်မှာတွေ့ပြီးတချို့ကိစ္စရပ်တွေကိုဖိအားပေးညှိနှိုင်းခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။ဒီအချက်တချို့ထဲမှာမြန်မာတပ်မတော်ကိုအပြစ်ရ2လအတွင်းမှာလက်ဦးမှုယူတိုက်ခိုက်တာမျိုးမလုပ်သင့်ဘူးဆိုတာအပါဝင်တရုတ်နယ်စပ်လုံခြုံမှုရှိအောင်စောင့်ရှောက်ပေးဖို့ဒါရီမလုပ်ဘူးဆိုရင်ပြည်နှင်တန်ပေးသွားမယ်ဆိုရဲ့ဖိအားတွေလည်းပေးကပ်ပုံရတယ်လို့နိုင်ငံရေးအသိုင်းအဝန်းကသုံးသပ်ပါတယ်။ဒီကိစ္စကိုရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကိုဆက်သွယ်ကြည့်ရတဲ့အခါမှာတော့တွစ်ဆုံခဲ့ရဟုတ်ကြောင်းနဲ့အစည်းအဝေးသွားတဲ့သူတွေပြန်လာမှသတင်းအတိအကျပြောနိုင်မယ်လို့ VOA ကိုပြောပါတယ်။
အဲ့ဒီကိစ္စကဒီအစည်းအဝေးသွားတဲ့လူတွေပြန်လာတာလမ်းမှာမရှိသေးဘူးဆိုတော့ကျွန်တော်လည်းအဆက်အသွယ်လည်းမရသေးဘူးကြ
။ဒီနေ့မနက်ပိုင်းတရုတ်နယ်စပ်ရွှေလီမြို့မှာတော့ PLA အပေါ်စားတန်ကြပ်ကတင်ကားတွေစည်ရေးပြတာတွေလက်နက်ကြီးပစ်ခတ်လေ့ကျင့်တာတွေရှိခဲ့ပါတယ်။အဲ့ဒီနောက်မြန်မာနဲ့ထိစပ်နေတဲ့ကြေကောင်ဘက်ကိုရောက်ရှိလာရလို့ကြားရပါတယ်။တရုတ်စည်ရေးလေ့ကျင့်မှုနဲ့ပတ်သက်ပြီးမြန်မာတရုတ်နယ်စပ်ရွှေလီမြို့ဆက်ဆံရေးရုံးတောင်ခံဦးကြီးနောင်ကို VOA ကဆက်သွယ်ကြည့်ရတဲ့အခါမှာအခုလိုပြောပါတယ်။
ဟုတ်ကဲ့သူတို့ကတော့သူတို့ဟိုဒီဝူဂျင်းလေဂျင်းဟာဖိအဖက်တွေကိုတင်းကင်းကဒီလုံးပေါ့ပြည့်ပြည့်ဒီလုံးကတင်းပလိုက်ဒီရှိတော်ဘူးအဲ့ဌာနအဲ့တော့အဲ့အိရှာကစစ်တပ်တွေလာနေကြပါလေ PLA ပေါ့အဲ့တော့သူတို့ရဲ့ချီးရဲလှှမ်းမှုကြောပြီးသားပါသူတို့လှှမ်းမယ်သူပြီးပြောထားပါတယ်တရက်ပြင်းမှာဒါအရင်ကဝူဂျင်းမဟုတ်တော့ဘူးပြီးဆောင်ရဲမဟုတ်တော့ဘူးအခုဟာပြီးဆောင်ရဲဖြတ်လိုက်ပြီအဲ့မှာကအဲ့အိရှာပြည်ဟာတွေနေကြတယ်တပတ်မှာလေသူအနောက်ဒီကျဆန်းတဲ့သူဟိုလေလည်းလက်မကြီးရစားတော့တမင်းကြီးလည်းမကြီးမျက်စက်မဖြစ်ကြဘူးလူကြီးကြီးလူကြီးကြီးပေါ့အခုလည်းအဲ့ဒီဆက်နေတာမပြတ်မပိလေးဘူးဆိုစစ်တပ်လည်းမသိကြဘူးတော့ကျွန်တော်ထင်တာအဲ့ဒီဦးကြီးပြင်လိုက်တော့သူအဲ့ဒီဆက်မျက်စက်မတော်ဘူးထားဖို့ရ
ဒါဟာတရုတ်ကသူ့ရဲ့ CMEC လို့ခေါ်ရင်မြန်မာပြည်တွင်းတရုတ်စီးပွားရေးလမ်းကြောင်းအကျိုးစီးပွားထိခိုက်မှာစိုးရိမ်နေပုံရရဲ့လို့နိုင်ငံရေးလေးလာသူတွေကပြောကြပါတယ်။ဒီနေ့ဆိုရင်လည်းမန္တလေးမူဆယ်အဓိကကျရဲ့ပြည်အောင်စုလမ်းမကြီးဖြတ်သွားရဲ့ကွတ်ခိုင်ဘက်မှာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တိုက်ပွဲဆက်ရှိနေပါတယ်။တရုတ်ရဲ့ BRI စီမံကိန်းမှာကချင်နဲ့ရှမ်းမြောက်ဒေသကိုပြည်ထောင်စုပြည်လဲစီခြင်းတဲ့သဘောထားရရှိနေတဲ့အတွက်တရုတ်ဆိုရကမြောက်ပိုင်းလက်နက်ကိုင်ဖွဲ့တွေကိုဖိအားပေးရလဲဖြစ်နိုင်ပါတယ်။အခုကိစ္စဟာအများခံမှန်းထားသလိုတရုတ်ဆိုရရဲ့ဖိအားရေးကြောင့်တိုက်ပွဲရရှိလာမဟုတ်ပဲနှစ်ဖက်စစ်ရဆိုင်ရေးသဘောတူညီမှု bilateral သွားရဲ့နေရာမှာတိုင်းဒေသလက်နက်ကိုင်တွေကနိုင်ငံရေးပါဝါချက်ထွင်တဲ့သဘောမျိုးဖြစ်နိုင်ကြောင်းကချင်အမျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာကအခုလိုသုံးသပ်ပါတယ်
အပြိုင်ဆိုင်အတာကြီးရယူဖို့လုပ်တဲ့နေထားမှာဒီမြောက်ပိုင်းလေးဖွဲ့ကရာကိုစီရင်နီလန်းနဲ့သူတို့ရဲ့ဆွေးနွေးနိုင်မှုပေါင်းကိုချဲ့တယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်လဲဆိုတော့ဒီဘက်စီအမ်အီစီမစခင်မှာဒီ peace process ceasefire ကိုကျွန်တော်လုပ်မယ်ဆိုရင်အဲ့ဒီပုံမှာစီအတာကြီးနဲ့စကားပြောဖို့အစီအစဉ်ရှိပုံပေါ်တယ်။အဲ့တော့သူတို့ရဲ့သုံးပြချက်ကတော့ကြည့်တော့ရခိုင်မှာစစ်မျက်နှာဖွင့်ထားတဲ့အချိန်ကဲအင်းရဟိုဘက်အများကြီးဖြစ်နေဒီဘက် weak point ဖြစ်တဲ့ချိန်ပုံမှန်ပြရဲ့အဓိကနေဆက်ကုန်တွေလမ်းကြောင်းကြီးပေါ့နော်ထိချုပ်တိုက်ခိုက်ပြီးတော့မှအဲသဘောတူညီချက်ကိုညှင့်ယူဖို့သူတို့ရဲ့မဟာဗျူဟာကစားချက်လို့ကျွန်တော်ယူဆတယ
်အစိုးရငင်းငင်းကော်မရှင်နဲ့မြောက်ပိုင်းလက်နက်ကိုင်ဖွဲ့တွေအပြည့်အဝဆွေးနွေးဖို့နေရာညှိနှိုင်းနေရာဟာ၄လလောက်ရှိပါပြီငင်းငင်းကော်မရှင်ဘက်ကမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA နေမီမှာဆွေးနွေးခြင်းနဲ့အကြောင်းအဆိုပြုထားပါတယ်ကချင်လက်နက်ကိုင် KIA ကဒါကိုလက်ခံပြီးကျန်းတဲ့ရခိုင်လက်နက်ကိုင် AA နဲ့တောင်းလက်နက်ကိုင် TNL နဲ့ MNDAA တို့သုံးပွဲကတော့သူတို့လုံခြုံရေးအရဒီနေရာကိုသဘောမတူခဲ့ရပါဒီလိုတိုက်ပွဲကြီးပြန်စတင်လာခဲ့ပေမဲ့လည်းငင်းငင်းကလုံးဝဝေးသွားရလို့မယူဆကြောင်း PCG အဖွဲ့ဝင်ဦးစန်းအောင်က VOA ကိုပြောပါတယ
်ညီနိုင်တဲ့ဖြစ်မှာပဲဒီလိုဖြစ်သွားတော့ပါမင်္ဂအဲ့ဒါကိုလုံးဝမဖြစ်နိုင်ဘူးဆိုတဲ့သဘောမျိုးလောက်ထိတော့မဟုတ်သေးပါဘူးသီးရသဘောကျတဲ့နေရာကဟိုလက်နက်ကင်ပြတာသဘောမကျလက်နက်ကင်ပြတာသဘောကျတဲ့နေရာသီးရပဲသဘောမကျအဲ့လိုဖြစ်နေဒီတွင်းတော့ဒီတွင်းနေပါပဲအဲအဲ့ဒါကြောင့်နည်းနည်းဝေးနေတဲ့ချိန်မှာတစ်ဖက်မှာလဲကျွန်တော်မြင်တော့ဆမ်းမြောက်ပဲမှာလဲဖြစ်ပွဲတွေလှုပ်ရှားမှုတွေကလည်းရှိတယ်အဓိကတော့ဟို AA ရဲ့ကိစ္စတွေကြောင့်ပဲဖြစ်နေလို့ကျွန်တော်မြင်ပါတယ်
ဩဂုတ်လ15ရက်မနက်ပိုင်းမှာမန္တလေးပြည်ဦးလွင်မြို့ကတပ်မတော်နီးပညာတက္ကသိုလ်အပါအဝင်နေရာ5ခုကို TNL ပူးပေါင်းလက်နက်ကိုင်အဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲကြီးခက်ဆစ်စိတ်ပြန်ဖြစ်လာတာပ
ါကိုစော်ထဲသတင်းပေးပို့ထားတာပါရှင်အခုတစ်ဆက်ထဲမှာပဲအစိုးရစစ်တပ်ထိုးစစ်တွေအပေါ်မှာမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့သဘောထားလေးနဲ့ပတ်သက်ပြီးတော့မေးမြန်းထားတာကိုနားဆင်ကြရပါမယ်အစိုးရစစ်တပ်ဘက်ကထိုးစစ်တွေရက်ဆိုင်မှမြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကလည်းတိုက်ပွဲအရှိန်ရှော့နိုင်မှာဖြစ်တယ်လို့ DNL တအန်းပလောင်ပြန်ကြားရေးတာဝန်ခံဘူမှုမိုင်းအိုက်ကျော်ကပြောပါတယ်တိုက်ပွဲတွေဖြစ်ပွားတဲ့နေရာမှာရဲသားတွေအထိခိုက်မရှိအောင်တရီထားဖို့လဲတပ်ဖွဲ့တွေအတွင်းမှာညွှန်ကြားထားတယ်လို့ဆိုပါတယ်တိုက်ပွဲတွေဖြစ်ပွားနေတဲ့ပတ်သက်ပြီးတော့ DNL အဖွဲ့ပြောခွင့်ရကိုကိုအောင်ကဆက်သွယ်မေးမြန်းတာမှာဘူမှုမိုင်းအိုက်ကျော်ကအခုလိုစတင်ဖြေကြားပါတယ
်တိုက်ပွဲကလည်းကျွန်တော်လည်းမဖြစ်ချင်ပါဘူးတဲ့သူစစ်တွေများလို့တွေကြောက်ပဲတိုက်ပွဲကပြန်ပြီးဟာပြင်းထန်တာပေါ့နော်သူစီဒီရှောင်းမာဒီဆူလီမူရီပြုလုပ်မှုတော်တူတယ်သူစီလည်းပဲအာဖြစ်ရှင်းတော်မဆင်းဒီအတက်ဘတ်ပူပြီးဖြစ်လာတဲ့အာရလဘဲထွက်လာနော
်ဆိုတော့အခုလို့ဒီတိုက်ပွဲတွေဖြစ်နေတဲ့အချိန်မှာဒီအစိုးရဘက်ကဒီသဘောထားတွေဘာတွေရောဟိုဘာများသိရတာရှိပါလဲ
အဲ့ဒါမှမရမတီးရတယ်ဒီနေ့တည်းကဒီဒီကြားမှာတော့တိုက်ပွဲသူစီပူပြီးများလာတယ်အမနေ့ကဆိုရင်ဒီအာမလီဘက်ကနေအပြင်းလေလာတိုင်းဒီလာရှုအထူးတော့ရောက်ပြီးတော့ဒီရအာစစ်ကအစီငါအတရားကျော်တော့တက်လာထမွန်ဒီမှာဒီရဖြည့်ထားအာဒီဟာကြည့်လို့ရရင်တော့ဒီအာချာလန်ကြောင့်တော့မတူသေးဘူးဒီတော့ဆက်တော့ဆေးအားရရှိတင်လာတဲ့သူစစ်ပူကြီးပြီးလို့လာတာအဲ့ဒီလိုတော့တွေ့
ဆိုတော့နောက်တစ်ခုကလေဒီဟိုတလောကလည်းပဲဒီပလောင်ရွာဘက်မှာပေါ့နော်ဒါရှမ်းပြည်ထဲမှာပဲဟိုရွာတရွာကိုအစိုးရစစ်တပ်ကနေပြီးတော့လက်နက်ကြီးနဲ့ပြေးလို့ရွာသားတူဟိုလက်နက်ကြီးထိပြီးတေဆုံးသွားတယ်။နောက်ဟိုရခိုင်ဘက်မှာဆိုလို့ရင်လည်းပဲဒီစစ်တပ်ကနေပဲပြန်ပြစ်လို့ဒီခွင်နဲ့အိမ်ကိုပြန်လာတဲ့စစ်တပ်ကဒီတပ်ကြီးတူပဲကွယ်လွန်သွားတဲ့အဖြစ်အပျက်မျိုးတွေရှိတာပေါ့။ဗိုလ်မှူးတို့ဘက်ကရောအခုလိုမျိုးတိုက်ပွဲတွေဖြစ်တဲ့အခါမှာဒီအရက်သားတွေအထိကိုက်နင်းအောင်လို့ဗာရီမြန်ဘလူရီစီမံဆောင်ရွက်ထားတာမျိုးတွေရှိပါလားခင်ဗျ။ဟ
ုတ်ကဲ့ဒီရတားတွေထိခိုက်အောင်လဲအောင်ဒီကျွန်တော်လည်းညင်ကြရတယ်အထူးသဖြင့်ကတော့ဒီလိုဒီကျွန်မစံတော့ဒီဟာတော့ကျွန်တော်တို့ဒါဖြစ်ပါတယ်ကျွန်တော်လူထုတွေများများတဲ့ data ဖြစ်ပါတယ်ဒီရတား
ဒီမှာတခဲမှုမရှိအောင်လို့ထူထိခဲမှုမရှိအောင်ကျွန်တော်လည်းအလေးထားတဲ့ဒီကိစ္စရဲ့မှာတယ်။တဲ့ပေါ်ကြားမှာရောက်နေလို့ရှိရင်တော့အဲကျွန်တော်ကတချို့ပြည်ပြည်လက်ချောက်ကြောင့်လက်ချောက်အဲကျွန်တော်ပြောရဆက်တယ်လို့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့ကနေပြီးတော့ပြည်ခတ်မှုတွေကြောင့်ဒီအရက်သားတွေရွာသားတွေတည်ဆုံမှုတွေရှိနေတယ်ဆိုပြီးတော့လည်းပြောကြတာမျိုးတွေရှိပါတယ်။ဒီပေါ်ပါမန်းတုံ့ပ
si ni deh di mana juga saya kukhang panglor nama neuti tuare tapi mana juga saya di nampak terang nama terur cerau tiga dah lama belum ada tuare ha mana senggane tuare ya wujud kita dah lama tu tuare kita dah tu di kukhang panglor ni saya di mana juga แต่ตอนนี้มันไม่ต้องใช้ตัวเล่นยืนเนี่ยพี่แต่ไอ้ยัดเรื่องมาที่ใครมือตัวเล่นยาเลยที่เสียเราจะนู่นแต่ว่าพี่เนี่ยตัวที่เสียเราเล่นหลังมันมีความเข้าในรูเล่นเล็กที่เรื่องดูดีๆแต่ยังยังชิมบุหรี่เล็กที่เรื่องล่าชุดมาเลยอันนี้ที่ใครมาอยากได้ที่ใครที่ส่งอะไรเสียเรื่องมันเสียตอนที่เรื่องมันเสียตอนที่ยังไม่ที่ใครได้อะไรบ้างว่าแต่ก็ดูดาเรื่องเป็ดพี่ได้บ้าง
สำหรับโฮเทลอะไรที่ไปเวลาที่ล่าชุดนั้นมาที่ไปพิเศษก็จะรอที่ประหิตากาจีอันนี้วิโรลาบิโรลูนาเก่าเดชเชมารีลูไปที่ประหิตากาเมาเนดีอพยพเข้าจังเดียวโอ้ตอนนั้นที่วิโรกวนลงตัววันเลยที่อาวันเลยสำหรับไอ้พี่เดียวโอ้ไปลูปงนั้นพี่ได้เลยนอกจากเดลุมยูรีแทบพิมลาอ๋อโอ้ไปลูรีเมียนที่พิเศษมาวันเลยเดลุมยูมันพิลาอ๋อสุดาจีนว่าตัวมันจะได้เลือดเลือดจีนว่าเลือดเลยเราจีนว่ามุกยาวว่าเลยที่สามเนาะ จึงเลยถ้าเป็นวิญญาณมาพิมพ์ในตัวปุถุยจีมาในปุถุยจีสังเจ้าปุถุยเลชเจ้าเสือปีมาเลยมันตีตาไม่ตีไปอ่าดีเรื่องนี้เมื่อพี่เอาเลยยาตาไปกันเลยอันนั้นเลยที่ยุคสายบุรุษเลยแต่ว่าพี่เนี่ยเชื่อมาอันนี้วิจารมาสุดที่มาตัวกูดูดูแล้วก็อ่าดีแต่วันนี้แต่ในเชียงจันทร์ตัวละลูกเดียวจริงเลยอ่าเรื่องนี้เสือเราจะชื่อมีมาจึงว่าลูกยาลูกยาเรียบไปเลยจึงเป็นวิญญาณ
คุณอังเสตเมียนทาราบาคุณรู้ในงานการเดินหลวงดีกูเล็บปีจ้าออกมาใช่เมื่อกุริยานิวเคลียร์ยีด้วยเมื่อกุริยานเนสซูนิโบอเมริกันเบกาเซนเตเมลูเมื่อกุริยาสัญญาอเมริกันทูตันตมังอาพิโอไลปารีตั้งกุริยานี่อเมริกันปูเรสีลิจิมุปอมจีเนจังพิอาเกเรเมื่อกุริยาเปกาโรยันเลสซูนิเมลเลขนาคู่ชิงทีมาพิอาตีบ่าว ฟิวอีดรินดาวิลเลียมเคลูซูมิโรกานีปีปูเรดริงโอชิคันบิโอมาซูมิยามุงาซูซีเต็มพิอาปีทาวาเรชินอเมริกันเนี่ยดังกุริยาปูตัวเซเยเลจิมูปีดวายเนียกุริยาสวนเนมูริปยันซาเมลูเนียกุริยากังซังเคมจงอังอาพิโอกังพิโอทาบิเมเซเยเลจิมูริปีซงตัวบีนักเดียมาเนียกุริยาสุยาดรินซาเรมาดิเซเยเลจิมูปอจีเจไตคายีดาพอพิอาเกบาร์เอเมริกันเปกาโรสวนเนมูริปยันเลสซาเจนไฮโบจูซานีโบยาวาเร
Regarding the restart of those negotiations, we are prepared to engage.
American Tamra Donald Trump and Myo Korea Gangsang Kim Jong Un no February la rong ga Vietnam ma dutiya ajain twetsaw mu a sin ma pye phit khe bi ga de ga nuclear a ye swin ni mu ri yat sai ni da ba Tamra Trump ne Kim Jong Un no Jun la rong ga Taung ne Myo Korea ja sit mae song ma twetsaw sin ga ro swin nwin chi nai mu ri pyan sa me lo gadi pyu ga ja de atwet pyan le swin nwin nai mu chou sa ni ja da ba Myo Korea san ya Taung Korea a thu tan da man Lee Dong Hun ga ro
ส่วนเรื่องไหนบ่อาจถูกสาวยาผู้รู้เรื่องอเมริกันทูตันเดอร์แมนสตีเวนบีแกนเนตด้วยส่งเสริมมาเปลี่ยนใจกันไปเลยชิคุณเทวดาไม่รู้คนยังไงว่าเช่นนี้ก็นั่นบุ๋มมีชิคุณเทวดาเลยเกิดตั้งก่อนส่วนเรื่องมูลที่พวกคุณจบมาเมริกามาตรวจสอบที่ลาลามเขาบอกตั้งกุริยาเมียกุริยาเนี่ยอเมริกันกังซองเนี่ยส่งพิจารณาตั้งแต่ใครมาเมื่อไงที่ลาลาบ้าชิสเนี่ยมูดว่าตั้งกุริยาเนี่ยอเมริกันจ้าอันนี้ก็ยินดีบุ๋มส่งเนี่ยตัวบ้าไหม
อเมริกันเนี่ยตั้งกุริยาปูตัวเสียเลจิงเกเรอปอตอเล่เมจิเน่ปงยาเรียกุริยาการอสุยาเดรมิดยาเรมาดิกันเนี่ยใจใครสีตาบาร์เอปูตัวเสียเลจิมูฮาเสียยาจีเจียนซามูเชบียินยันเยตัวเมียกุริยาเยจูบามูอปอซังเปียงไซน์คอร์รัปชิดเดลูอสุยาบันเดรนซามาเอเดเดอาบอพิจิตาพบยาบาร์เอ အမေရိကန်နဲ့တောင်ကိုရီးယားကြားအခုနောက်ဆုံးလုပ်ခဲ့တဲ့စီးရီးလေ့ကျင့်မှုကကွန်ပျူတာနဲ့တရုတ်ဖို့အဓိကလေ့ကျင့်ခဲ့တာပါဒီလိုစီးရီးလေ့ကျင့်တာကသူတို့နိုင်ငံကိုကျူးကျော်ဖို့လေ့ကျင့်မှုဖြစ်တယ်လို့မြောက်ကိုရီးယားဘက်ကပြောပြီးလေ့ကျင့်တာတွေကိုရှော့ချဖို့ပြောနေပါတယ်ရှင်
မဆူမြင့်မစူးစီးတင်ပြပေးထားတာပါအခုဆက်ပြီးတော့ရုရှားနိုင်ငံဆိုင်ရာသတင်းတော်တို့ကိုနားဆင်ကြအောင်ပါရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့တိုင်းပြည်အကြီးအကဲနေရာတွေမှာအာဏာယူလာခဲ့တာဒီဩဂုတ်လတွေမှာအနည်း20ပြည်ပါတယ်1996ခုနှစ်ကနေ2008ခုနှစ်ထိပထမအကြိမ်သမ္မတတာဝန်ယူခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်အဖြစ်၄နှစ်အဲ့နောက်2012ခုနှစ်ကနေလက်ရှိအချိန်ထိဒုတိယအကြိမ်သမ္မတတာဝန်တွေကိုယူထားတာပါအာဏာတက်တဲ့အနည်း20ပြည်ရဲ့အချိန်မှာရုရှားစီးပွားရေးကျဆင်းနေတာနဲ့အမျှရုရှားခေါင်းဆောင်ဟာစီးရီးအင်အားကိုအဓိကထားတိစောက်ပြီးတော့လာမယ့်2024ခုနှစ်ရွေးကောက်ပွဲမှာလူထုထောက်ခံမှုအားကောင်းမှုကြိုးစားနေတယ်လို့ကျွမ်းကျင်ပညာရှင်တွေကသုံးသပ်ပြောဆိုပါတယ်ယူလီယာဆာချင်ကိုမော်စကိုမြို့တော်ကပြပူတဲ့တရင်ကိုမက်ခင်ပြူတွေကပြောပြပေးပါမယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာသူ့ရဲ့အာဏာတပ်တန်း20ပြည့်ချိန်မှာမော်စကိုမြို့တော်အပြင်ဘက်မှာအလုပ်တွေရှုံနေတာပါ။ဖင်လန်ပင်လယ်ကွေ့မှာရင်းငုတ်သင်းမောနဲ့ပင်လယ်စမ်းပြင်ထိသွားခဲ့တယ်လို့ရုရှားမော်တော်ဆိုင်ကယ်အသင်း Night Wolves အဖွဲ့ဝင်တွေနဲ့အတူမော်တော်ဆိုင်ကယ်စီးထွက်တာ။နောက်ခရိုင်းမီးယားဒေသဝေးပြေးလန်းတိစောက်မှုကိုတွားရောက်ဆစ်ဆေးတာပြင်ဘယ်လီကရှိတဲ့ကလင်းငယ်တွေနဲ့အကလီကျင်တာတွေလုပ်ခဲ့ပါတယ်။ဒီတော့တွင်မှာပဲမော်စကိုစိန့်ပီတာစပက်နဲ့တခြားဒေသအတော်များများမှာတော့သူ့ဘော်ထောက်ခံမှုကျဆင်းနေတာကိုပြတဲ့ဆန္ဒပြပွဲတွေဆက်ဖြစ်နေတာပ
ါ။
လက်ရှိဆွေရကကျွန်တော်တို့လူငယ်တွေကိုတတ်နေတာပါ။တရားရေးလုပ်ငန်းတွေမှာပါဝင်ခွင့်မရသလိုနိုင်ငံရေးယုံကြည်ချက်ထုတ်ဖော်ပြောခွင့်မရပါဘူး။နောက်ဆုံးတော့လက်မတွေပေါ်ထွက်ငင်းချင်းချင်းဆန္ဒပြပြီးကျွန်တော်တို့အတန်တွေကိုအုတ်ချုပ်သူတွေနားထောင်ဖို့တောင်းဆိုရတာပါ။
တရင်ရဘူးကပြလိခွေကျော်က
မရှမ်းမအာနာအလုံးကိုအာနာရှိသူတယောက်တည်းကလွှဲပြောင်းယူဖို့လုပ်နေတာပါ။အာဝမမကန့်ကွက်ရင်တော့ဒီတိုင်းပဲဖြစ်သွားပါလိမ့်မယ်
။ဆနပြသူရဲ့အတန်တချို့ကြားခဲ့ရတာပါ။တိကျလွတ်လပ်တဲ့ရုရှားလီဗာဒါစင်တာရဲ့လူမှုစစ်တမ်းတစ်ခုအရလက်ရှိသမ္မတတပ်တန်းကုန်မဲ့2024ခုနှစ်မှာပူတင်သမ္မတပြန်ဖြစ်လာမှာကိုစစ်တမ်းမှာပါဝင်သူ38ရာခိုင်နှုန်းကမလူလားချဘူးလို့ဆိုပါရယ်။တနည်းအများစုဖြစ်တဲ့54ရာခိုင်နှုန်းကတော့လာမယ့်အောက်တိုဘာလမှာအသက်68နှစ်ပြည့်တော့မဲ့မစ္စတာပူတင်ကိုဒီလာမယ့်2024ခုနှစ်နောက်ပိုင်းမှာလည်းသမ္မတအဖြစ်ဆက်ပြီးတော့မြင်ကျင်ကြပါရယ်။ဒီလိုအများစုကလူလာတယ်ဆိုပေမဲ့လေဒါကပူတင်အတွက်လုံးဝစိတ်သက်သာရာရနိုင်တဲ့အခြေအနေမျိုးတော့မဟုတ်ဘူးလို့လေလာသုံးသပ်သူတချို့ကပြောပါတယ
်
ရုရှားသမ္မတအနေနဲ့သူ့ပေါ်လူလူထောက်ခံမှုကျဆင်းလာနေတာကိုပြောင်းလဲဖို့ပိုပြင်းထန်ပြီးတော့ထူးခြားတဲ့နည်းလမ်းတွေရှာဖွေဆောင်ရွက်ဖို့လိုပါလိမ့်မယ
်ရုရှားနိုင်ငံရေးသိပ္ပံပညာရှင်ခီဗီရူဂော့ဖ်ပြောသွားတာပါသမ္မတပူတင်အပေါ်နောက်ဆုံးလူလူထောက်ခံမှုကျဆင်းခဲ့တာကတော့2014ခုနှစ်တုန်းကဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်ဒါပေမဲ့အဲ့ဒီအခြေအနေဟာခရိုင်းမီးယားဒေသကိုရုရှားကသိမ်းယူခဲ့ပြီးတဲ့နောက်မှာတိတိတသာပြန်ပြောင်းသွားခဲ့ပါတယ်။အရှေ့လယ်ပိုင်းဒေသမှာစစ်ရေးအရာပါဝင်ပတ်သက်တာကအစလို့တရုတ်နဲ့နှီးကပ်တဲ့ဆက်ဆံရေးတိစောက်တာအဆုံးဒေသတွင်းနဲ့နိုင်ငံတကာရေးရာတွေမှာမစ္စတာပူတင်အရေးကြီးတဲ့အခန်းကဏ္ဍကနေတိုးချဲ့နေရယူလာတာကိုရုရှားလူထုတွေကသဘောကျထောက်ခံကြပါတယ်။ဒါနဲ့ရုရှားစီးပွားရေးကတော့2019ခုနှစ်ပထမလပိုင်းတွေအတွင်းမှာကျဆင်းနေခဲ့ပြီးပြည်သူတွေရဲ့ဝင်ငွေ၅နှစ်ဆက်တိုက်ကျဆင်းခဲ့ပါတယ်။ရုရှားစီးရင်ဌာနရူစတက်ရဲ့အဆိုအရရုရှားရဲ့စီးပွားရေးလက်ပတ်မှုတွေ၃ဆလောက်နှိမ့်ကွေးသွားတယ်လို့ဆိုပါတယ်။ဒါဟာတချိန်ကရေနံစေးကောင်းပြီးပူတင်အပေါ်လူလူထောက်ခံမှုအကောက်နေခဲ့တဲ့2000ပြည့်လနှစ်ကာလတွေနဲ့တော့လုံးဝကိုစန့်ကျင်ဘက်ဖြစ်နေတာပါ။ပူတင်အနေနဲ့အခုချိန်မှာစီးပွားရေးအကောက်အောင်မလုပ်နိုင်တဲ့အတွက်စီးရင်အင်အားတိစောက်တဲ့ပြည်ပြင်ပြောင်းလဲမှုတွေနဲ့လူလူထောက်ခံမှုရအောင်ကြိုးစားနေတယ်လို့သုံးသပ်သူတချို့ကပြောပါ
တယ်။
ဂျော်ဂျီယာစစ်ပွဲနောက်ပိုင်းစီးရင်ပြည်ပြင်ပြောင်းလဲမှုတွေကဗလာဒီမီယာပူတင်အတွက်ကြီးမားတဲ့အောင်မြင်မှုဖြစ်ခဲ့ပါတယ်
။ရုရှားစီးရင်လေလာသုံးသပ်သူအလက်ဆန်ဒါဂော့ပြောသွားတာပါ။ဒီနေ့တဲ့ Red Square မှာလုပ်တဲ့စီးရီးပြအခမ်းအနားနဲ့ St. Petersburg မှာလုပ်တဲ့ရေတပ်အင်အားပြပွဲလိုပွဲတွေမှာပူတင်ကရုရှားရဲ့စီးရီးအင်အားကိုထုတ်ဖော်ပြသခဲ့ပါတယ်။ဒီနေ့အစောပိုင်းရုရှားအထက်လွှတ်တော်မှာပြောကြားတဲ့မိန့်ခွန်းတစ်ခုမှာလည်းရုရှားရဲ့ဒုံးကျည်တဲ့ရေကုပ်သင်္ဘောတစ်တွေအကြောင်းကိုပူတင်ကထုတ်ပြောခဲ့တာပါ။ရုရှားသတင်းတောက် Sergey Pakhomenko ကတော့ပူတင်ဟာဒီလိုစီးရီးကြွားလုံးတွေနဲ့ဝါဒဖြန့်နေတာလို့ပြောပါတယ်
။ Chabot Tetsu Tarniske Mush
စေအင်အားတိစောက်မှုအားလုံးကပူတင်ရဲ့အဓိကဝါဒဖြန့်မှုပါ။တိတ်မကြခင်ကအထက်လွှတ်တော်မှာသူဒုံးကျည်တွေပြနေတဲ့ကတွန်းပုံတွေထွက်လာပါတယ်။ဒါတွေအားလုံးကရုရှားနိုင်ငံသားတွေသိအောင်ဝါဒဖြန့်ပြောဆိုတဲ့သူ့ရဲ့နှီးပါပဲ
။သမ္မတပူတင်အနေနဲ့စီးအင်အားတိစောက်တာကိုအဓိကထားပြီးသူ့ရဲ့လက်ရှိသမ္မတတပ်တန်းကုံဆုံးမဲ့2024ခုနှစ်မှာသမ္မတအဖြစ်ပြန်လည်အရွေးခံရဖို့အခုကတည်းကကြိုတင်တိစောက်တာတွေလုပ်နေတာလို့ကျွမ်းကျင်ပညာရှင်တွေကသုံးသပ်ပြောဆိုနေကြပါရဲ့ရှင်။
မကင်ဖြူရေးတင်ပြပေးခဲ့တာပါရှင
်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 1953ည၊လိုင်းဒိုမီတာ25 kHz 1783ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာမိခင်နှုတ်ကြိုတိုက်ကြွေးခြင်းဟာကလေးငယ်တွေအပေါ်မှာဘယ်လိုအကျိုးကျေးဇူးရပါသလဲဆိုတာကိုနားဆင်ရမှာဖြစ်တယ်လို့ဥကြုံစံတာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
ကျွန်တော်အမြင်ကတော့ပေါ့လေဒီ2015ထူထူရေကောက်ပွဲအလွန်မျိုးသားဒီမိုကရေစီအဖွဲ့ချုပ
်ခြေဥပြင်ဆင်ရေးတက်မတော်ကဘာကြောင့်နဲ့ဘယ်အထိထောက်ခံနိုင်တယ်လဲဆိုတဲ့အပေါ်မှာမြန်မာအရေးသုံးသပ်သူဒေါက်တာရံမျိုးသိန်းနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့မြန်မာလူလူနဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်အတွက်မိခင်တို့တိုက်ကြွေးခြင်းဟာရင်သွေးငယ်ကလေးတွေအတွက်တန်ဖိုးမဖြတ်နိုင်တဲ့အကျိုးကျေးဇူးတွေကိုရရှိစေနိုင်တာကြောင့်ရင်သွေးမိခင်တွေအနေနဲ့မိမိတို့ရဲ့ရင်သွေးငယ်ကလေးတွေကိုမိခင်တို့တိုက်ကြွေးနိုင်အောင်တတ်နိုင်သမျှကြိုးစားပေးဖို့လိုတဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။ကလေးမွေးပြီးပြီးချင်းမှာမိခင်တွေကြုံတရလေးရှိတဲ့အခက်အခဲတစ်ခုကတော့နှုတ်မထက်တာပဲဖြစ်ပါလေ။အထူးသဖြင့်တဦးမွေးတဲ့မိခင်တွေမှာပုံပြီးကြုံတွေ့ကြရတာပါအတွေ့အကြုံရှိသေးတဲ့မိခင်တွေအနေနဲ့မိဖို့ပြပြချင်းလို့တိုက်ဖို့လို့မထွက်တဲ့အခါဘလို့ဆက်လက်လှုပ်ဆောင်သင့်ပါတယ်လို့မေးကြည့်တဲ့အခါဘန်းလိုက်စီလုံးစေယုံကြီးမှတာဖမီရဲ့တကူဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်ဝင်းမင်းကအခုလိုပြောပါတယ
်ချက်ချင်းလို့ထွက်ဖို့ကတော့ညံ့များဆို့မှညံ့များထွက်ပါတယ်အဲကြောင့်ညံ့များပဲတိုက်ဖို့အကြံပြုချင်ပါတယ်ခဏခဏတိုက်ခဏခဏဆို့ရင်လို့ကလိုက်လာမှာပါ
အတွေ့အကြုံရှိသေးပေမဲ့လည်းမိဖောဖို့ကိုကြိုတင်ပြင်ဆင်ထားကြတဲ့မိခင်တွေဟာမိဖောပြပြချင်းနှုတ်မထွက်မှာကိုဆိုရင်ပူပန်ကြရတာပါခက်ခက်နဲ့တိတိကိုမွေးဖောဖို့ပြင်ဆင်နေတော့မှာမွေးမပြချင်းနှုတ်မထွက်မှာကိုကြိုတင်စိတ်ပူမိခဲ့ပေမဲ့ကံကောင်းစွာနဲ့ပဲမွေးပြပြချင်းနှုတ်ထွက်ခဲ့တာကြောင့်မွေးစားကနေ6လအထိမိခင်တို့တမျိုးတည်းကိုတိုက်ကျွေးနိုင်ခဲ့တယ်လို့တယောက်ဆောင်တူဖြစ်သူချစ်သူဝေကသူ့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပါတယ
်မဆက်စားတဲ့တမီးလေးနှစ်ယောက်ကိုမွေးလုံးဝဆိုခက်ခက်နဲ့တိတိလေးမွေးလုံးဝဆိုလို့ရှိရင်တော့အဲမိခင်တို့မထွက်မှလည်းအရင်စိတ်ပူပဲဒါပေမဲ့မကံကောင်းချင်တော့မမိခင်တို့ထွက်တယ်အဲ့တော့ဒီ6လအထိကို exclusive breastfeeding အနေနဲ့မခက်ခက်လေးနဲ့တိတိလေးကိုမတိုက်နိုင်ခဲ့ပေါ့နော်အဲ့တော့အဲမိခင်တို့တိုက်တဲ့အဲjourney ပေါ့เนาะခီးလန်းလေးอ่ะဟိုတတရရတော့မရှိဘူးအဲ့တော့ဒါပေမဲ့ master ဆိုတော့ရရှိလာတဲ့အကျိုးကျေးဇူးတွေကအရင်ကောင်းတယ်အခုဆိုရင်ကြော်ညာနေကြတဲ့အဲကလေးတွေညာရင်ထက်မြက်စေခြင်းထက်မြက်စေခြင်းအကောင်းဆုံးကမိခင်တို့ပဲအဲ့အတွက်ကြောင့်မလို့အဲ6လအထိတော့မွေးစားရတယ်6လအထိတော့မပြတ်မကွက်အဲမိခင်တို့တမျိုးတည်းသာမိခင်တွေအားလုံးကိုတိုက်ကျွေးစေချင်ပါတယ်လို့
မိခင်တို့တိုက်တာနဲ့နှုတ်ဘူးတိုက်တာတွေရဲ့အကျိုးအာနိသင်တွေမှာရာဂိုင်းလုံးတော်တော်များများတူတယ်လို့ဆိုကြပါမယ်။မိခင်တို့မှာအစားထိုးလို့မရတဲ့အကျိုးအာနိသင်တွေကလည်းရှိနေတာပါ။မိခင်တို့တိုက်တာနဲ့နှုတ်ဘူးတိုက်တာတွေဟာအကျိုးအာနိသင်တွေဘယ်လိုကွာခြားမှုရှိပါလဲလို့မေးကြည့်တဲ့အခါအာဟာရဆိုင်ရာဆရာဝန်တူဖြစ်သူဒေါက်တာစုမြတ်သစင်ကအခုလိုရှင်းပြပါဗျ
။ကလေးလေးတွေမှာဆိုရင်ဒီမိခင်တို့တိုက်တဲ့ကလေးတွေမှာပေါ့နော်။မိခင်တို့ရဲ့မှာပါတဲ့ကစီတက်အသားတက်နဲ့အစီတက်တရားဒီမွေးစားနေရော6လအထိကလေးတယောက်လိုအပ်တဲ့အတိုင်းတရားရာဂိုင်းလုံးတိကျပါဝင်ပါတယ်။ဒါကြောင့်ဒီမိခင်တို့မွေးစားအစားတက်တဲ့ကလေးမှာဆိုရင်သူကဒီကိုခန်းစွားတက်တွေလည်းပိုကောင်းမယ်ပြီးတော့သူတို့ရဲ့ဒီအစာရေဦးလမ်းကြောင်လည်းပိုပြီးတော့ကောင်းမယ်ဒါကြောင့်သူကကလေးကဗန်းနိုင်ချက်ဖြစ်တာတို့ဝမ်းပြက်ဝမ်းလျှောဖြစ်တာတို့ဓမ္မတက်ရာကြီးနှုံးနေနေပါတယ်ဒီအကျိုးကျေးဇူးတွေရရှိနိုင်ပါရှင့
်အလုံးလုံးနေတဲ့မိခင်နေနေရင်လေးကလေးကိုမိခင်တို့တက်ချိနိုင်အောင်ကြိုးစားရတာဟာအခက်အခဲတစ်ခုဖြစ်ရှိနေတာပါမိခင်တို့တက်ချိနိုင်ခဲ့မယ်ဆိုရင်ရင်လေးကလေးတွေအတွက်တမှုမဖြစ်နိုင်တဲ့အကျိုးကျေးဇူးတွေကိုရရှိစေနိုင်တာကြောင့်တက်နိုင်သမျှကြိုးစားပြီးတက်ချိစေခြင်းနဲ့လို့ချစ်သူဝေကအခုလိုပြောပါတယ်
ကလေးမွေးလာပြီးနှုတ်တိုက်တော့မယ်ဆိုလို့ရှိရင်ဒီနေ့ခေတ်ကာလအရာမှာရွေးချယ်စရာရှိလာတယ်။ရှိလာတဲ့အခါမှာ formula feeding ရွေးမလားဒီနှုတ်မုံရွေးမလားနှုတ်မုံဆိုတာကလည်းမိခင်နှုတ်နဲ့တူအောင်ထုတ်လုပ်ထားတဲ့ formula feeding ကိုပြောတာပေါ့နော် formula နှုတ်ကိုပြောတာပေါ့နော်အဲ့ဒါရွေးမလားမိခင်နှုတ်ရွေးမလားဆိုတာကိုဦးမတို့တွေကရွေးချယ်ကြရတယ်။အဲ့ဒီအခါမှာဘယ်ဟာပိုကောင်းတယ်လဲဆိုတဲ့အချက်တွေကိုဦးမတို့ကရွေးချယ်ရတာပေါ့အဲ့တော့ဒါကတွေးစရာမလိုဘူးမေးစရာမလိုဘူးမတို့မိခင်တို့ဒီမတို့သားသမီးတွေအတွက်အကောင်းဆုံးသောရွေးချယ်မှုဖြစ်တယ်မိခင်တို့ဒီမတို့သားသမီးတွေအတွက်လိုအပ်တဲ့ရေဓာတ်ဗီတာမင်မင်နရယ်ဓာတ်အထူးသဖြင့်ကတော့မတို့တခြားသောအစာထိုးနှုတ်မုံတွေမှာလုံးဝမပါနိုင်တဲ့ antibody တွေပေါ့ပြီးရင်မိခင်တို့မှာတန်ဖိုးဖျက်လို့မရတော့မတို့ဒါတဘာဝပေးပြီးသားကလေးတယောက်ချင်းစီမှာလိုအပ်သမျှအရာအားလုံးကိုမိခင်တယောက်ချင်းစီမှာသူကသူ automatic bonding နဲ့ဖြစ်ပေါ်လာတော့ဟာကိုဒီအစားထိုးလို့မရတဲ့ဂုဏ်သတ္တိတွေပါတယ်ပေါ့နောက်တစ်ခါတော့မိခင်တို့တိုက်တွေးခြင်းကနေပြီးတော့မမတို့အမေနဲ့ကလေးချာရရှိတဲ့မေတ္တာပေါင်းကူခြင်းပေါ့နော်ဒီ bonding တွေအတွက်အကောင်းရဲ့အတွက်မမတို့ကရွေးမယ်ဆိုလို့ရှိရင်6လအထိဒါ6လ project မှာလည်းမမတို့က ambassador တယောက်ဖြစ်တော့6လအထိကတော့ကလေး6လအထိကတော့ကျင်းတို့တမျိုးတည်းတိုက်ကြွေးတာပဲမတို့အားပေးကြရဲပေါ့နော
်မွေးကန်သားကနေရင်းနှီးငယ်လေးရဲ့အသက်6လပြည့်တဲ့အထိမိခင်တို့တမျိုးတည်းတိုက်ကြွေးကြဖို့ကြံ့ကျင်တဲ့ပညာရှင်တွေကတိုက်တွန်းနှုတ်ဆော်နေကြတာပါအသက်6လပြည့်ပြီးတဲ့အခါမှာလည်းဖြစ်ဆွစာရင်းနဲ့အတူမိခင်တို့ကိုရင်းနှီးငယ်လေးရဲ့အသက်2နှစ်ပြည့်တဲ့အထိတွဲဖက်တိုက်ကြွေးသွားလို့ရတယ်လို့ဒေါက်တာဆုမြတ်တဆင်းကပြောပါလေ
မွေးစားနေ6လအထိကတော့မိခင်တို့တမျိုးပဲတိုက်တယ်နေပေါ့နော်6လပြည့်ပြီးသွားပြီဆိုတော့နောက်2နှစ်အရွယ်လောက်အထိမိခင်တို့တိုက်လို့ရပါရှင
်မိခင်တို့တိုက်ကြွေးတဲ့ဟာရင်းနှီးငယ်လေးတွေအတွက်တန်ဖိုးမဖြစ်နိုင်တဲ့အကျိုးကျေးဇူးတွေကိုရရှိစေနိုင်တာကြောင့်ရင်းနှီးမိခင်နေအနေနဲ့မိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုမိခင်တို့တိုက်ကြွေးနိုင်အောင်တနိုင်တမျှကြိုးစားပေးဖို့လိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒေါက်တာတန်းစောဒီစီစဉ်တင်ဆက်တဲ့မြန်မာလူလူနဲ့ကျန်းမာရေးကဏ္ဍအပြီးအခုမြန်မာရေးသုံးသပ်ချက်ကိုနှာစင်ရပါမယ်။တက်မရော်ဟာသူတို့စိတ်တိုင်းကျရေးဆွဲအတည်ပြုခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုတစ်စိတ်တစ်ပိုင်းထောက်ခံမဲ့သဘောပြလာတာဟာဘာရည်ရွယ်ချက်ရှိလို့ပါလဲ။ဘယ်အတိုင်းသာထိပြင်ဆင်နိုင်ပွဲရှိပါသလဲ။မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းနဲ့ဥကြောစန္တာတို့ဆွေးနွေးသုံးသပ်ထားတာကိုနှာစင်နိုင်ပါတယ်ရှင်။
ဒေါက်တာရံမျိုးသိန်းခင်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေမှာတက်မတော်ကသူတို့စိတ်တိုင်းကျရေးဆွဲအတည်ပြုသွားတဲ့ဖွဲ့စည်းပုံဖြစ်ပါတယ်အခုအချိန်မှာဖွဲ့စည်းပုံပြင်ဆင်ရေးလုပ်လာကြတယ်ဆိုတော့တက်မတော်ဘက်ကရောဒီဖွဲ့စည်းပုံကိုပြင်ဆင်ပြောင်းလဲဖို့ဆန္ဒအမှန်တကယ်ရှိရတယ်လို့ယုံကြည်နိုင်ရအကြောင်းရှိပါသလားသူတို့မှဘာကြောင့်များသူတို့စိတ်တိုင်းကျဆွဲထားတဲ့ဥပဒေကိုအခုခါမှပြင်ရမယ်ဆိုတဲ့ဆန္ဒဖြစ်ထွန်းလာစရာအကြောင်းရှိနေပါလားခင်ဗျာ
ကျွန်တော်အမြင်ကတော့ပေါ့လေဒီ2015ထွေထွေရွေးကောက်ပွဲအလွန်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဦးဆောင်တဲ့အစိုးရတက်တန်းအတွင်းမှာဒီတက်မတော်ဘက်ကလည်းပဲဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုအပ်တဲ့အပိုင်းတွေကိုပြင်ဆင်ဖို့ဆိုတဲ့သဘောမျိုးမှတ်ချက်ပြုလာတာကိုတွေ့ရပါတယ်။နောက်ပြီးတော့လွန်ခဲ့တဲ့ရက်ပိုင်းဒီပြည်တော်စုလွတ်တော်မှာဒီလိုဆိုချန်ခိုင်နဲ့ဖွံ့ဖြိုးရေးပါတီကနေပြီးတော့ဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းကိုတည်သွင်းတဲ့အခါမှာလည်းပဲဒီတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကလက်မှတ်ရေးထိုးပြီးတော့ပါဝင်ခဲ့တာကိုတွေ့ရပါတယ်။အဲဒီအခါကျတော့လက်ရှိအခြေအနေမှာတော့တက်မတော်အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုတော့အတိုင်းအတာတစ်ခုထိပြင်ဆင်လို့တဲ့စံတာရှိနေတယ်လို့တော့ရေပူရသုံးသပ်လို့ရပါတယ်။သို့တော်လည်းပဲဘယ်လို့ထိတော့ပြင်ဆင်လို့ရဲဆိုတဲ့အပိုင်းမှာတော့ဟိုခက်မှန်းသုံးဖို့ခက်တယ်လို့ဆိုရမှာဖြစ်ပါတယ်
။ဟုတ်ကဲ့အခုဖွဲ့စည်းပုံပြင်မယ်ဆိုတဲ့ကိစ္စကိုအကြမ်းင်းခွဲလိုက်မယ်ဆိုရင်တက်မတော်ရဲ့အနာကြီးစုထားမှုကိုဆော့ချမဲ့ကိစ္စနောက်တစ်ပိုင်းကတော့တိုင်းသားတွေရဲ့အခွင့်အာဏာပူပေးဖို့ခွဲပြေးဖို့ကိစ္စပေါ့လေပြည်နယ်တွေကိုအဲ့ဒီနှစ်ပိုင်းလို့ကျွန်တော်အကြမ်းင်းနားလည်ပါတယ်ဆိုတော့အဲ့ဒီအထက်မှာတက်မတော်ရဲ့အခွင့်အာဏာတက်မတော်ရဲ့လူပိုင်ငုံကိုထိန်းချုပ်မဲ့ဆော့ချမဲ့ကိစ္စကတော့အတော်လေးခက်ခဲနေတယ်ဒီကိစ္စနဲ့ပတ်သက်လို့ကတော့တက်မတော်ကဆော့ပြေးခြင်းစရာအကြောင်းတစုံတရာများတွေးမိပါလား
ဒီတက်မတော်နဲ့ပတ်သက်တဲ့ဒီပုံမှန်တွေနဲ့ပတ်သက်ရင်လက်ရှိဒုတိယအကြိမ်လွတ်တော်တက်တန်းအတွင်းမှာပြင်ဆင်နိုင်မှုအလားအလာကတော့မရှိသလောက်နည်းတယ်လို့ကျွန်တော်ကမြင်ပါတယ်အထူးသဖြင့်အစိုးရဘိုင်းနောက်လွတ်တော်ဘိုင်းမှာတက်မတော်ရဲ့ပါဝင်မှုနဲ့ပတ်သက်ပြီးတော့ဆော့ချတာပဲဖြစ်ဖြစ်နော်ပြင်ဆင်တာပဲဖြစ်ဖြစ် လုံးမဲ့ခြေလမ်းမျိုးတွေကိုတက်မတော်အနေနဲ့ထောက်ခံဖို့အလားအလာမရှိတော့နေတယ်လို့မြင်ပါတယ်။အဲ့တော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေကျင့်စင်ခြင်းအခမ်းအမပါတဲ့ပို့မှဒွေနဲ့အညီပြည့်စုံမယ်ဆိုရင်ပြည်တော်စုလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမှုလိုပါတယ်။တက်မတော်သားလွတ်တော်ကိုယ်စားလှယ်ဒွေကမထောက်ခံရင်ဘယ်ပို့မှကိုပါပြင်လို့မရတဲ့အနေအထားမျိုးရှိနေပါတယ်။အဲ့တော့တပတ်ကပြန်စဉ်းစားကြည့်ရင်တော့အရက်ဖက်ခေါင်းဆောင်တွေ၊ဆိုင်းနာခေါင်းဆောင်တွေနဲ့ဒီစစ်ဖက်ခေါင်းဆောင်တွေကြားမှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့ထိပ်သီးခြင်းဆွေးနွေးတဲ့ဆွေးနွေးပွဲတွေအဲ့ဒီဆွေးနွေးပွဲတွေကနေမှတစ်ဆင့်ရလာတဲ့သဘောတူညီချက်တွေပေါ်မှာအခြေခံပြီးတော့ရေးဆွဲတဲ့နိုင်ငံရေးလမ်းပြမြေပုံဆိုတာမျိုးတွေကိုပေါ်ဆောင်ဖို့လိုအပ်ကောင်းလိုအပ်လိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်။ဟုတ်ကဲ့ကျွန်တော်ဒီညမှာတစ်ခုမေးချင်တာတမရော်ကသူတို့အနာရှော့ချရေးမဟုတ်ဖဲနဲ့တိုင်းရင်းသားအခွင့်အရေးတို့ဖက်ဒရယ်ပြည်ထောင်စုကိစ္စတို့ပြည်တွင်းငြိမ်းချမ်းရေးကိစ္စတို့ကိုပြင်ဆင်ဖို့သဘောတူတဲ့အရေးအယံပြလာတယ်ဆိုရင်တောင်းမှပဲသူတို့ဘာကြောင့်ဒီလိုသဘောတူလာသလဲဆိုတာကျွန်တော်စဉ်းစားမိတာတစ်ခုရှိပါတယ်။အဲ့ဒါကတော့တမရော်ဘက်ကနိုင်ငံရေးယူမှန်ချက်အထူးသဖြင့်တမရော်ရဲ့အကြီးအကဲဖြစ်တဲ့ဗိုလ်ချုပ်မှုကြီးမြန်မာကနိုင်ငံရေးယူမှန်ချက်ရှိနေလို့သမ္မတအဖြစ်ရွေးကောက်ခံခြင်းနဲ့ဆန္ဒရှိနေလို့ဒီလိုတိုင်းရင်းသားတွေရဲ့ကျင့်တ်နိုင်တဲ့ကိစ္စမျိုးမှာလိုက်လျှောဖို့စဉ်းစားလာတယ်ဆိုရင်တော့ကျွန်တော်တွေ့တာမှားသလားခင်ဗျာ
။အဲဆရာတွေ့တဲ့အပေါ်မှာတော့ဒါကကျွန်တော်အမြင်အဖြစ်ပေါ့လေ။ဒီဟိုအမြင်ကွဲလွဲမှုတွေတော့ရှိနိုင်ပါလေ။အဲဥပမာအဖြစ်ပေါ့လေ။လက်ရှိအခြေအနေမှာတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုဟလာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေကနေထပ်တာဝန်ပေးဖို့လိုအပ်တဲ့ပေါ့လေ။နော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုကိုနော်တက်မလို့ဒါလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံခဲ့တယ်ဆိုတာကိုဒါလုံခဲ့တဲ့ရက်ပိုင်းကလွှတ်တော်ထဲမှာဥပဒေချမ်းတင်သွင်းတာကိုကြည့်ရင်သိတာပါတယ်။အဲ့တော့ဒီပုံမှန်၄၆တိပြင်ဆင်ရေးကိုတက်မလို့ဒါလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံမယ်ဆိုရင်ဒါဟိုအထမြောက်လာနိုင်တယ်လို့ပြောလို့ရပါတယ်။အဲ့ဒီလိုအထမြောက်လာတာဟာနော်ကျွန်တော်တို့တိုင်းသားလူမျိုးစုတွေရဲ့နော်ဟိုအခွင့်အရေးကိုတိုင်းတာတစ်ခုထိချက်ထွယ်ပေးလိုက်တယ်လို့ဆိုနိုင်ပါတယ်။အဲသို့တော်လည်းပဲအတိုင်းသားလူမျိုးစုအများစုလိုလားနေတာကဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးပါ။နောက်ပြီးတော့ပြည်တော်စုတက်မတော်တည်ဆောက်ရေးပါ။ဒီအဓိကချတဲ့မူဝါဒဈန်းစဉ်လုပ်ငန်းစဉ်တွေပေါ်မှာညှိနှိုင်းပြီးတော့အလျှော့တင်းမလုပ်ပေးနိုင်ဘူးဆိုရင်တိုင်းသားတွေရဲ့ယုံကြည်မှုနဲ့ကြီးစားတန်ဖိုးထားမှုကိုသာယူနိုင်မှုဆိုတာခင်းရင်လိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။ဒါပေမဲ့တစ်ချိန်တည်းမှာပဲတိုင်းရင်းသားပြည်နယ်တွေမှာဒေသခံတိုင်းရင်းသားပါတီတွေကမဲအများစုရပြီမဲ့ NLD အစိုးရကသူတို့ရွေးချယ်တဲ့လူကိုသာလျှင်ဝင်ရောက်ခံရမယ်ဆိုတာအဓိကထိတ်တိုက်တွေ့နေရတာတိုင်းရင်းသားတွေကဒီကိစ္စမှာတော့ NLD အစိုးရနဲ့တိုင်းရင်းသားတွေကြားမှာဖြစ်မယ်လို့ထင်ပါတယ်။ဆိုတော့ဒီကိစ္စမှာတက်မတော်ကတိုင်းရင်းသားတွေဘက်ကလိုက်လျောပြီးပြောပြလိုက်တဲ့အတွက်ကြောင့်လိုက်လျောပြီးတော့တိုင်းရင်းသားတွေဆန္ဒတိုင်းဖြစ်စေခြင်းနဲ့ဆိုတာကိုသူတို့လက်ခံလိုက်တဲ့အတွက်ကြောင့်တိုင်းရင်းသားတွေနဲ့သူတို့ပူပြီးရင်းနှီးအောင်ကြိုးပမ်းတယ်လို့ဆိုရင်ရော
ပုံမှန်နှစ်၆တိကိုပြင်ဆင်ပြီးတော့တိုင်းဒေသကြီးနဲ့ပြည်နယ်စွတ်တော်တွေကနေတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုရွေးချယ်လာနိုင်မယ်။နောက်တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေကိုဖွဲ့စည်းလာနိုင်မယ်ဆိုရင်တော့အဲဒါဟိုတိုင်းသားတွေလူလာနေတဲ့ပေါ့လေဒီကျွန်တော်တို့ဒီကိုပိုင်အုံချုပ်ခွင့်နောက်ကိုကျမကိုဖန်ပြီးပိုင်ခွင့်ကိုအတိုင်းအတာတစ်ခုထိဟိုပေါ်ဆောင်ပေးနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့တော့ဟိုတက်မတော်အနေနဲ့အတန်အသင့်ပေါ့လေအမှတ်ရနိုင်အရေးလို့အဲ့ဒီလိုသုံးသပ်လို့တော့ရပါတယ
်နောက်တက်မတော်ရဲ့အာဏာထိန်းချုပ်ထားတဲ့အပိုင်းနဲ့ပတ်သက်ရင်ကိစ္စတော်တော်များများပေါ့လေဖွဲ့စည်းပုံပြင်ဖို့85ခိုင်နှုန်းကျော်တွေပါလေအစတာဟာသိခရင်တဲ့ကိစ္စတွေပါစတော်မှာ25ခိုင်မျိုးဒါပေမဲ့တခုများဖြစ်နိုင်တာများရှိမလားလို့ကျွန်တော်စဉ်းစားမိပါတယ်ဥပမာဖြင့်ဝန်ကြီး3ယောက်ကိုတမတော်ကရွေးချယ်ခန့်အပ်ပေမဲ့ယာရုလက်ခံပြီးရင်ဒီဝန်ကြီးတွေဟာတမတော်ယာရုကထွက်ရမယ်ဆိုတော့ကိစ္စမျိုးလောက်ရုပ်စွာအဆုံးကောဖြစ်လာနိုင်တဲ့အခြေအနေမြင်မိပါလား
ပုံမှန်လေးလေးသုံးသပ်ရရင်တော့လက်ရှိအခြေအနေမှာတမတော်ကာကွယ်ရေးစည်းချုပ်ကခန့်အပ်တာဝန်ပေးတဲ့ကာကွယ်ရေးဝန်ကြီးနေဆိုင်ရေးဝန်ကြီးနဲ့ပြည်ထောင်ရေးဝန်ကြီးတွေကိုလာခါတော်ဝင်ပြေးပြီးတဲ့အချိန်မှာတမလောကနေအငိမ့်စားယူရမယ်ဆိုတဲ့ပြင်ဆင်မှုမျိုးတောင်မှဟိုအတည်ပြုနိုင်မှုအလားအလာကတော့နည်းတယ်လို့ကျွန်တော်ကမြင်ပါတယ်။အဒီတက်ပို့ပြီးအရေးကြီးတဲ့ပေါ့လေ။ဥပမာစွတ်တော်ရဲကနေလာတမလောသားစွတ်တော်ကိုယ်စားလှယ်တွေရဲ့ရှားကိုင်းလုံးကိုတဆင်ချင်းစီရှော့ချဖို့ဆိုတဲ့ပြင်ဆင်မှုမျိုးကြတော့
ပို့လို့တော့အလံဝေးသွားနိုင်တယ်လို့ကျွန်တော်ကတော့တုံ့တက်ပါတယ်ကျွန်တော်အခုတက်မတော်နဲ့ပတ်သက်တဲ့အပိုင်းတော့တော်လေးပြောကြပြပါပြီ NLD
ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးခြေလှမ်းကိုကျွန်တော်ကတော့ဒီ2020ရွေးကောက်ပွဲကိုဥတည်တဲ့ဟိုကမ်ပိန်းလို့အဖက်ဖက်ဟိုတုံ့သက်ဖို့ခက်တယ်လို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပဲဖြစ်ဖြစ်အခြားနိုင်ငံရေးပါတီကြီးတစ်ခုပဲဖြစ်ဖြစ်လက်ရှိအခြေအနေမှာ2018ခုကံဥပဒေရဲ့အကျက်အသ Di jadi huru, debat di luar tu, cuci ngengi, jasa yang mana ni tamu masih ni barai. Tadi itu aja malu. Oh, muda demokrasi apa juga, di luar macam ni ni kisah tu kuku, nengah ni ni pun pobi lo, juga buat kampen ni ni pasal ni lo, tunggu mesuhi no, dan ni ni jangan ni aje boleh, oh ni ada mu masih ni mulu jangan ni malai.
Okay, nampu mungkin ha, muda demokrasi apa juga. พอยูกับเว็บมาแต่งงานอันนั้นไม่ยังไงนะพอที่ผมจินเซนกิจเจ้าพี่เก็บบีเมอันนั้นยาลาบีเอ็นออกไปมามิวดาเป็นเลสเซียนยืดรูขอมิวดายินยาสีบอดีไอ้ที่ผมมิวเนี่ยจำรอนเนี่ยมิวดายเป็นยูลูกเดทช่วยอะไรไปได้คอมโพรไมส์ลูกลุ่นเนี่ยชอบบีบีออนนี่ละก็ได้ดีกิจเจ้ามาเก็บเป็นรูสุกเก็บไปสุดแล้วเอเนอรี่ฮาร์ดดีกิจเจ้ามาจำรอนเนี่ยทิ้งใจยินไซม์บุมาจูซ่าเกะเดทตัวเจ้า
แต่เมื่อไหร่เอเนอรี่สุยามาเป็นเลยยินยาสีก็บล็อกที่เอาเงินเงินเลยเลดเวบิวบล็อกที่ลูกเข้มหันเลยลูกตรงจัลลุบัตเลยตรงจัลลุยาบัตเลยที่นักท่องเที่ยวที่เอเนอรี่สุยามเพื่อบินออกไปมาที่สุยานี่เนี่ยโอชอบีรารีไลเลอรารีสี่เดือนสุดเลยแต่นี่รู้จ้าบัตเลยแต่ไหนเนี่ยแต่พักการจะโนมีนาการู้ที่สุยามที่เก็บไปนี่เนี่ยเราแต่เมื่อที่เก็บไปนี่จ้ามา นั่นเองยี่ยาตัวสูงสุดในทางมิวมาตัวยี่ยาตัวเป็นลูกจันทร์ว่าเราไม่มาเลยมิวก็เป็นมือสีพวยจูกับสุยาพี่ลาเรชิมาอันนี้นั่นเองยี่ยาตัวสูงสุดในแรงยองูแต่เมื่อเราเนี่ยสั่งเนี่ยไปมาโอแต่ยังน่าปาดีดีเนี่ยสั่งเนี่ยไปมาโอเราชอบดีเยอะเย่ในส่วนเนี่ยพอส่งเกล้าอู่ตรีบิวมีมาเลยอันนี้ตัวจอมลูยงเงี้ยเนี่ย
สุยาตัดแดนด้วยมาแต่เมื่อเนี่ยสั่งยี่หม้อแต่ยังน่าบาดีดีเนี่ยสั่งยี่หม้ออาชาบาดีดีเนี่ยสั่งยี่หม้อมันจะเนี่ยนั่นด้วยมาใกล้เก็บบุอันมีอยู่ด้านเปลี่ยนเลยเป็นยี่หูเลยเว้ยที่เดียวย่อสั่งสาวนายมูออกไปมาอันนี้จะดูว่าจะดีสิ่งเดียวลูกจะนวลลงยี่หม้อผู้เชี่ยวชาญได้ยี่หม้อยี่ตรงตาเช็คกูน่าสิงเกจาราวะ VOA ก็ทุ่มเป็นเรื่องสิ่งหนึ่งกับVOA International สามีนะเพิ่มมิสจากVOAnews.comมานะสินายดูVOAFacebookสามีนะVOABirmingham News มาเลยจะมารู้คุยทุ่มเป็นเรื่องเช่นเดียดพยายามมานะสินายมาเลยคุณรอลามิสนี่นะได้ลีลาอินซีเซมาบาริสุนีจามเลสรักกูตีปีลูบาริชิน
ราชมิอาชินมาจากที่งาซาลูแต่ในนั้นนักการเผยเนี่ยใจป่วยวิตจอบยังชี้ทว่าลายละฮะยิ่งยิ่งสุนีมุรีติสุนีเร่นอกจากจะจูเซตคุเทียนนี้จาวาเร่อากุลูใจป่วยพินีเร่ใช่ไหมยิ่งยิ่งลันซาโปลานัยบูพิวินพิบากาโอซาเชงวาจิมาเร่ยังสุริกาจาวินเซซาโปลูนีบีดูเลยอยู่ซานีจาวาเช่นมาดูในพินีอะไรยิ่งยิ่งสุนีมุรีเป็นซานัยบูบาบิลูกผู้ลูอันนี้บาเร่ สุนีมูริมาตัวเต็มยาวบุเลี้ยงปงจังกันดีพักทับผู้ล้วนในบาบิลาสุราเรโกฟิวเอเอสนี่เนี่ยได้ยายลีลาสิเซมาสุนีกายาองบาเชนป่าวเวสุนีมีเนื้อลูดูรีนี่เนี่ยฟิวเอเอฟงนับเบจเนตุยานเน่ต้องเชนเน่งางางาลีบุคอยู่บีสัตว์ยามเอตลิฟงนับเบกูจูเจนปีปูชานายมาเร่กูเรามาป่าวเวนายเนื้อดูรีนี่เนี่ยเลยอีเมลเนี่ยเว็บพีพีสัมไฟเนี่ยเว็บพีพีฟิวเอเออีเมลเลยซะ permis@voanews.com.gov.jp/channel/voa/facebook/sami/namale/nachetu/chuten/yita/pepo/channel/mare/siminya/daya/lilai/sisenga/zuzubarishin
ဒီ American တရင်တရိုက်လီလိုင်းအစီအစဉ်ကိုအင်္ဂါနေ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လင်းပေးနေကြဖြစ်ပါတယ်။လာမယ့်စနေညတရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ကိုရနိုင်စုစည်းတင်ပြထားတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်နိုင်ပါပြီရှင်။
ကျွန်တော်ရန်တိုင်းမှာအပတ်စဉ်တင်ဆက်ပေးနေကြ VOE ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကျင်းပနေတဲ့အာဆီယံအမျိုးသမီးဘောလုံးပွဲမှာတော့မြန်မာအမျိုးသမီးတင်ဟာကမ္ဘောဒီးယားကိုအနိုင်ရပြီးတော့ဆီမီဖိုင်နယ်ကိုတက်သွားပြီဖြစ်ပါတယ်။ဘာစလိုနာမှာကစားနေတဲ့ဘရာဇီးလ်ကွင်းလယ်လူဖိလစ်ကူတီးညိုကိုဘိုင်အန်မြူနစ်အတင်းကခေါ်လိုက်ဖြစ်ပါတယ်။ဘရစ်တင်တင်နစ်ကစားသမားအန်ဒီမာရေးကတော့အခုလအကုန်မှာကစားမဲ့ US Open တင်နစ်ပြိုင်ပွဲဝင်ဝင်ဆိုတာကိုဆုံးဖြတ်လိုက်ပါပြီ။2020တိုကျိုအိုလံပစ်မှာအသုံးပြုမဲ့ကစားကွင်းတစ်ချို့ကိုဖွင့်လှစ်လိုက်ပြီးတော့ပွဲအတွက်ကြိုတင်ပြင်ဆင်မှုတွေကိုလုပ်နေကြပါပြီ။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါရယ်ဗျာ။ရင်းနှီးတော့မြန်မာဘောလုံးသတင်းတွေနဲ့စကြပါမယ်။2019အာဆီယံအမျိုးသမီးဘောလုံးပွဲကိုတော့ဩဂတ်လ15ရက်နေ့ကနေ29ရက်နေ့အထိထိုင်းနိုင်ငံချွန်ဘူရီမှာကျင်းပနေပြီးတော့အုပ်စုအိမ်မှာတော့ Asian Thai Philippines Timor Malaysia နဲ့စင်ကာပူပါဝင်ပြီးတော့အုပ်စုဘီမှာတော့မြန်မာအသင်းက Vietnam Indonesia Cambodia တို့နဲ့ကစားတာပါ August 16ရက်နေ့ကအဖွင့်ပွဲမှာတော့မြန်မာအမျိုးသမီးအသင်းက Indonesia ကို9-6မရှိနဲ့နိုင်ပြီးတော့17ရက်နေ့က Cambodia နဲ့ကစားတာမှာ10-6နဲ့နိုင်ပြီးတော့ Vietnam နဲ့အတူ Semi Final ကိုတက်သွားခဲ့ပြီဖြစ်ပါတယ်ဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့ ASEAN U18 Next Media Plus ဘောလုံးပွဲမှာတော့မြန်မာ U18 အသင်းဟာအင်ဒိုနီးရှားနဲ့တတိယနေရာလူကြတာမှာအင်ဒိုနီးရှားကမြန်မာကို5-6မရှိနဲ့နိုင်သွားတာကြောင့်မြန်မာအသင်းဟာတတိယဆုနဲ့လွဲချော်သွားခဲ့ပါတယ်ခင်ဗျာဒီတစ်ပတ် Premier League ဘောလုံးပွဲတွေမှာတော့ Arsenal ကဘန်လီကို2-2 Liverpool က Southampton ကို2-2နဲ့နိုင်ပြီး Chelsea ကတော့ Leicester နဲ့အိမ်ခွေမှာတကူးစီတည်ကြပါတယ်ဒါပြင်ဒီတစ်ပတ်မှာ Man City နဲ့ Tottenham တို့ကစားခဲ့ကြပြီးတော့တစ်ဖက်ကနှစ်ကူးစီတည်ဖြစ်သွားပါတယ် Man City က Sterling ကောင်းတိုက်ပြီးဂိုးရင်သွင်းခဲ့ပြီးတော့ဒါကို Spurs ကလမယ်လက်ကပြန်ချေပါတယ်35မိနစ်မှာ Aguero ကတစ်ခါအနီးကပိတ်သွင်းလို့ Man City ဒုတိယဂိုးရပြီးဒါကို Spurs ဘက်က Moura က56မိနစ်မှာလူစားဝင်ဝင်ချင်းပဲခေါင်းတိုက်ပြီးတော့ပြန်ချေခဲ့ပါတယ်ပွဲပြီးကနေမှာ Man City က Jesus ကခံသွင်းလို့ Man City တတိယဂိုးရပါတယ်တိုင်းကလည်းခိုးပေးထားသလိုမန်စီးတီးကစားသမားတွေလည်းအနိုင်ရပြီးထင်ပြီးအောင်ပွဲခံနေကြမှာပဲမန်စီးတီးနောက်တန်းလိုလပော့နဲ့လက်ထီနဲ့ဆိုပြီးတော့ VAR ဒိုင်တွေကဆုံးဖြတ်ခဲ့တာကြောင့်မန်စီးတီးအသင်းဟာဂိုးမရပဲနဲ့နောက်ဆုံးမှာနှကိုးစီတီးဖြစ်ပြီးတော့ပွဲပြီးသွားခဲ့ပါတယ် VAR ဒိုင်တွေကအခုလိုဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးမန်စီးတီးနီးပြ Pep Guardiola ကတော့
If at the end the people there is disallowed it so what can I say?It's a pity because this is the last minute.
VAR ဒိုင်တွေကနောက်ဆုံးမှာဂိုးမပေးဘူးဆိုရင်ကျွန်တော်တို့ဘာပြောနိုင်မှာလဲဗျာ။နောက်ဆုံးမိနစ်ကြမှာဆိုတော့စိတ်တော့မကောင်းဘော။ Champions League တုန်းကလည်း Sterling ရဲ့ဂိုးကိုမရခဲ့ဘူး။ဒီနေ့လည်းတံမိုးထပ်ဖြစ်တာဆိုတော့ဘာတတ်နိုင်မှာလဲ။ကျွန်တော်တို့ခြေစွမ်းပြပြီးတော့နောက်ဆုံးမှာလည်းဂိုးသွင်းနိုင်ခဲ့ပါတယ်။ဒါပေမဲ့ဒါကိုဂိုးမပေးတော့ခံရခက်ပါတယ်။နောက်ထပ်သွင်းဖို့လည်းမဖြစ်နိုင်တော့ဘူးလေ။ဘာကြောင့်ဂိုးမပေးရလဲဆိုတာကိုတော့ VAR ဒိုင်တွေကိုမေးပါ။ကျွန်တော်ကမမေးပါနဲ့။
ဒီအစနစ်ပေါ်မှာအောက်သာဝါဒနာရှင်တွေရဲ့အမြင်ကတော့ဘယ်လိုပါလဲဘောလုံးဝေဖန်သူတွေကြားမှာတော့ VAR စနစ်ကပွဲအတွက်မှန်ကန်တဲ့အဆုံးဖြတ်ပေးတယ်လို့မြင်တာတွေအများစုရှိနေသလိုအခုလိုတိုင်းကဂိုးပေးပြီးမှ VAR စနစ်နဲ့ပြန်ဖြတ်ခံရတာကြောင့်ဘောလုံးပွဲရဲ့ရသကိုထိခိုက်စေတယ်လို့မြင်နေကြတဲ့သူတွေလည်းရှိနေပါတယ်ခင်ဗျာဘောလုံးသမားအပြောင်းရွှေ့ဒီဘက်မှာတော့ဒီ Bayern Munich အသင်းက Brazil ကွင်းလယ်လူ Coutinho ကိုခေါ်လိုက်ပါပြီ Barcelona မှာကစားနေတဲ့ကိုတီညိုကိုတနေ့အငားစာချုပ်နဲ့ခေါ်လိုက်တာဖြစ်တယ်ဆိုပြီးတော့တင်းလာနေကချင်းကြပါတယ်ကိုတီညိုကတော့ဘိုင်ယန်အသင်းဟာဥရောပမှာအကောင်းဆုံးအသင်းတွေကတသင်းဖြစ်ပြီးသူ့အတွက်တော့ဒါဟာနိုင်ငံအသစ်တစ်ခုမှာစိန်ခေါ်မှုအသစ်တစ်ခုဖြစ်တယ်ဆိုပြီးပြောလိုက်ပါတယ်မနစ်ကဘောလုံးရာသီအပြီးမှာရောဘင်အနားယူပြီးတော့ရီဘယ်ရီအသင်းကနေထွက်သွားတာကြောင့်ဘိုင်ယန်ဟာသူတို့အသင်းရဲ့တိုက်စစ်ကိုအားဖြည့်တဲ့အနေနဲ့ကိုတီညိုကိုအခုလိုခေါ်လိုက်တာပါဘိုင်ယန်အနေနဲ့ကိုတီညိုကိုငားတဲ့အတွက်ဘာစလိုနာကိုယူရို၈သန်းခွဲပေးရပြီးတော့ကိုရင်းညို့အတွက်လာကားတွေကိုလည်းဖေးရမှာပါအငားစာချုပ်ပြည့်တဲ့အခါမှာဘိုင်ယန်အနေနဲ့ဝယ်ခြင်းဝယ်နိုင်ပြီးတော့အဲ့ဒီအခါကျရင်ကိုတင်းညို့ကိုဝယ်ဖို့အတွက်ပေါင်109သန်းပေးရမှာဖြစ်တဲ့ဆိုပြီးတော့နှစ်ဖက်သဘောတူထားပါတယ်ခင်ဗျာအင်္ဂလန်နောက်တန်းလူအက်ရှလီကိုးကတော့ဘောလုံးသမားဘွားကနေအနားယူလိုက်ပါပြီအာဆနယ်နဲ့ချယ်လ်စီအသင်းရဲ့နောက်တန်းဘယ်ဆွန်လူဖြစ်နေကစားခဲ့တဲ့အက်ရှလီကိုးဟာ ဒါသုံးသက်ရှင်းရဲ့မှာဘောလုံးကစားတာကနေအနားယူပြီးဆိုပြီးပြီးခဲ့တဲ့တနင်္ဂနွေနေ့ကချိန်ညားလိုက်တာပါ Ashley Go ဟာ England အတွက် 108 ပွဲကစားပြီးခဲ့ပြီးတော့သူ့ရဲ့တက်တမ်းမှာတော့အကောင်းဆုံးဘယ်နောက်ခံလူတွေကတယောက်ဖြစ်ပါတယ်သူက Premier League ဖလားကို Arsenal နဲ့ 2003-2004 ကတစ်ချိန်ရခဲ့သလို Chelsea နဲ့လည်း 2009-2010 Champions League ဖလားကိုတော့ 2017-18 မှာရခဲ့တာဖြစ်ပါတယ် Ashley Go ဟာ FA ဖလားကို 9 ချိန်ရပြီးတော့အများဆုံးရထားသူလည်းဖြစ်ပါတယ်ခင်ဗျာ Tennis ဇာတ်ရင်းတွေပြန်မှာတော့ဗြိတိန်နိုင်ငံသား Andy Murray ဟာ လာမယ့် US Open Tennis Tournament မှာဝင်ပြိုင်မှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်သူအနေနဲ့အစောပိုင်းကနှစ်ယောက်တွဲပွဲတွေမှာဝင်ကစားဖို့စဉ်းစားခဲ့ပေမဲ့အခုတော့နှစ်ယောက်တွဲပွဲတွေမှာလည်းဝင်ကစားတော့မှာမဟုတ်ဘူးဆိုပြီးတော့ဆိုပါတယ် တူးချင်းပွဲတွေကိုပြန်ကစားနိုင်ဖို့အတွက်အဓိကအယုံဆိုင်ပြင်ဆင်နေလို့အခုလိုမကစားဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောပါတယ် ကောက်တီးသတင်းတွေဘက်မှာတော့အမေရိကန်ပြည်ထောင်စုအယ်လိုနိုင်းပြည်နယ်မဒီနာမှာလုပ်တဲ့BMW ချန်ပီယံရှစ်ကောက်တီးပြိုင်ပွဲမှာအမေရိကန်ကဂျက်စတင်သောမတ်စ်ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။သူကစုစုပေါင်းရိုက်ချက်ထက်25ကြက်ရှော့ရိုက်ပြီးတော့ဒုတိယနေရာကကန်တလီထက်3ကြက်အသာနဲ့ပိုဆွဲသွားခဲ့တာဖြစ်ပါတယ်။2024အိုလံပစ်ပြိုင်ပွဲမှာအသုံးပြုမဲ့ဒီဟော်ကီကွင်းတကြီးကိုဇနီးနေ ထုတ်ရေးမှုကခွင်းသစ်ကိုဖွင့်လှစ်ပေးခဲ့ပြီးတော့ခွင်းတွင်းမှာပြည်သက်တွေအပူရန်ခံနိုင်အောင်လဲနီလန်းမျိုးမျိုးနဲ့လှုပ်ပေးထားပါတယ်အချိန်တွေမှာပဲ2020တိုကျိုမတန်ဆန်းအိုလံပစ်ရဲ့မာရသွန်ပြိုင်ပွဲကိုအားသာသမားတွေနဲ့ပြည်သက်တွေအပူရန်ခံနိုင်အောင်ဆိုပြီးတော့သတ်မှတ်ထားတဲ့ပွဲချိန်ထက်နိုင်ဝက်ဆော်ပြီးတော့ကျင်းပသွားဖို့ဆုံးဖြတ်လိုက်တယ်ဆိုတာပြောကြရင်းနဲ့ပဲဒီတစ်ပတ်အားသာကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြကြရတာပါဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင် VOE ကထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုလိုတဲ့ VOE ကိုတည်သချင်းတွေတောင်းလိုတဲ့ဆိုရင် VOE ရဲ့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်စာလိုက်ကတဆင်ဆက်သွယ်လို့ရင်တော့ VOE American အတန်မြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှန်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ်ရှင်အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင်
ဒေးမန်နိုင်ငံပိုင်ဂရင်းလန်ကျွန်းကိုအမေရိကန်ပြည်သူကဝယ်ယူလိုတဲ့ကိစ္စကိုဒေးမန်နိုင်ငံဘက်ကဖယ်ချလိုက်ပြီးတော့ဒေးမန်နိုင်ငံသွားမဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖျက်လိုက်တဲ့ပုံမှာစိတ်မကောင်းဖြစ်ရတဲ့အကြောင်းဒေးမန်ဝန်ကြီးချုပ်ကဒီကနေ့ပဲပြောလိုက်ပါတယ်။ခီးစဉ်အတွက်ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းလဲဝန်ကြီးချုပ်ကကိုပင်ဟေဂင်မြို့မှာသတင်းတော်တွေကိုပြောလိုက်တာပါ။ဝန်ကြီးချုပ်မစ်ဖိုင်ဆန်ရဲ့မှတ်ချက်ကြောင့်ရှေ့လာမဲ့သတင်းနှစ်ပတ်မှာတွေ့ဆုံမဲ့အစီအစဉ်ကိုရွှေ့ဆိုင်းလိုက်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေသမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်။ဂျမင်းအမေရိကန်ငါ MQ9 မျိုးစာအဝေးထင်း drone တစ်စင်းကိုဂျမင်းနိုင်ငံကသဘုံတွေကစနေမနေ့နောက်ပိုင်းမှာပဲပြစ်ချခဲ့တဲ့အကြောင်းအမေရိကန်အစိုးရတာဝန်ရှိသူတယောက်က VOE ကိုပြောဆိုလိုက်ပါတယ်။ UN နိုင်ငံရဲ့အကူအညီနဲ့ဟူတီသဘုံတွေကပြစ်ချခဲ့တာဖြစ်တဲ့အကြောင်းလဲအမြင်ဖော်လို့သူအရာရှိကိုကိုးကားပြီးပြောဆိုထားတာပါ။ကမ္ဘာစီးပွားရေးအင်အားကြီးတဲ့နိုင်ငံခြားအပြန်အလှန်သွင်းဝင်တွေတိုးမြင့်နေတာတွေကိုအဆုံးသတ်ပြီးကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေရရှိနိုင်အောင်ညှိနှိုင်းကြဖို့တရုတ်နိုင်ငံကအမေရိကန်ကိုဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။နိုင်ငံခြားတင်းတင်းမြတ်မြတ်နဲ့အပြန်အလှန်အကျိုးရှိစေမယ့်ကုန်သွယ်မှုတွေကိုပြန်လည်စတင်နိုင်ဖို့တရုတ်နိုင်ငံဘက်ကမျှော်လင့်ထားတဲ့အကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောဝင်ရပုဂ္ဂိုလ်ကမ်ရှောင်းကဒီကနေ့ပဲပေကျင်းမြို့တော်မှာပြောဆိုလိုက်တာပါ။ဘင်္ဂလားဒေ့ရှ်ရောင်းညာဒုက္ခတွေအတွက်ဘီယန်နဲ့ကင်းကင်းဂုံတိခါရှိရှိကိုသဘောဆန္ဒနဲ့နေရပြန်နိုင်တဲ့အချိန်တိပြန်ပို့ရေးအစီအစဉ်တွေကိုဆန်းငံ့ထားဖို့လူခွင့်ရေးလှုံ့ဆော်မှုဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်ပထမတစ်ချိန်နေရပြန်ပို့ရေးအစီအစဉ်တွေမောင်မြင်ဖြစ်ခဲ့ပြီးနောက်ထပ်မံကြိုးပမ်းတဲ့အနေနဲ့မနေ့ကကဆက်လို့ဒုက္ခတွေတချို့ကိုနေရပြန်ပို့ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားအစီအစဉ်တွေအကြောင်းသတင်းတွေထွက်ပေါ်လာခဲ့ပြီးနောက်လူခွင့်ရေးဖွဲ့ရဲ့တုံ့ပြန်မှုတွေထွက်ပေါ်လာတာပါ Human Rights Watch တာဝါရှာရီရဲ့ Director ကတော့လက်ရှိချိန်တွင်မြန်မာနိုင်ငံဟာပြည်နိုင်မှုအစင်းနှင်းဖြစ်သေးသည်လို့စိတ်ကြပြင်းနေမှုတွေနဲ့အကျဉ်းဖက်မှုတွေကိုဖြစ်ရှင်းထားတာမရှိသေးတဲ့အကြောင်းပြောဆိုခဲ့တာပါ။အလားတူ45 rights အဖွဲ့ရဲ့မှူးဆောင်ရာရှိချုပ်ကလည်းအခုချိန်မှာဒုက္ခသည်တွေကိုပြန်ပို့လာအနေအထားကြီးမားလွန်းနေဆိုပြီးသတိပေးထားပါတယ်။
သ တရင်ချင်းချက်ကိုကိုအောင်လုံပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့အယ်ဇူဘေးအယ်ထရက်ဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့ပုံတူညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ19 25 30မိနစ်တို့ကနေထုတ်လင်းပေးခဲ့တာပါရှင်။ VOE အစီအစဉ်တွေကိုအားပေးနာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.